Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ16ရက်ဗုဒ္ဓဦးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line 2 meter 25 32 50နဲ့ line meter 190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါရှင်အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လင်းဟုပါဒီညနားဆင်မဲ့အတင်းတွေထဲမှာတော့အမေရိကန်ပြည်သူဗီဂျီးနီးယားပြည်နယ်ရှာလတ်စ်ဗေးမြို့မှာစနေနေ့ကဖြစ်ခဲ့တဲ့လူမျိုးရေးဒေသရုံးတွေနှစ်ပတ်စလုံးကိုသမ္မတဒေါ်နယ်ထရန့်ကထပ်မံပြစ်တင်ပြောဆိုလိုက်ပါတယ်အမေရိကန်ပိုင်ကိုဝမ်ဂျုံကိုမြောက်ကိုရီးယားကမစ်ဆိုင်းတုံးနဲ့မပစ်ဖို့ဆုံးဖြတ်တာအင်မတန်မှအမျိုးမြင့်ကြီးတဲ့လုပ်ရည်ဖြစ်သမ္မတထရန့်ကချီးကျူးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မိုက်အီတန်စင်နဲ့အတူညင်ညာပြေးသွားမှာပါ
အခုညပိုင်းသတင်းလွှာတွေထဲမှာတက်မြေတင်ယူတာတွေပြန်ပေးဖို့အစီအစဉ်ရှိမရှိဆိုတာကိုကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးကပြည်သူ့လွှတ်တော်မှအခုလိုဖြေသွားပါတယ်
။လိုင်အားတို့ပါဝင်ရေဒီယာသုံးတော့မှ95လေးအေကာတောက်လို့ရေးဝန်ကြီးဌာနမှကာကွယ်ရေးဝန်ကြီးဌာနတို့ကြိုးကြောင်းပြရခဲ့ပြီးဖြစ်ပြီးလက်ရှိတွင်လည်း
ပြည်သူ့လွှတ်တော်တွေကကြားနာပွဲကအတန်တွေနဲ့အတူနားဆင်ကြရမှာပါ။ကချင်ပြည်နယ်ကစုံရွာမှာစစ်အင်အားရုတ်သိမ်းသွားပြီးဖြစ်လို့စစ်ရှောင်သူတွေနေရပြန်ဖို့အစိုးရအာဏာပိုင်တွေကတိုက်တွန်းနေပါတယ်။ချင်းတွင်းမြစ်ရေစိုးရိမ်ရေမှရောက်နေတဲ့အတွက်ဒေသခံတွေထောင်ထဲချီးပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းနေကြရပါတယ်။ဒီလိုမြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့အတူရေခဲနေတဲ့အန္တာတိကတိုက်ပူနွေးလာတဲ့အတွက်ဘာဖြစ်လာမလဲဆိုတော့ရာသီဥတုဆိုင်ရာအကြောင်းအခြေအနေကိုလည်းနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်အီတန်စင်တို့ကကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်သူဗီဂျီးနီးယားပြည်နယ်ရှာလတ်စ်ဗေးမြို့မှာထိခိုက်ဒေဆုံးမှုတွေကြုံရတဲ့အထိဖြစ်ခဲ့တဲ့စနေနေ့ကလူမျိုးရေးဒေသရုံးအတွက်နှစ်ပတ်စလုံးကိုသမ္မတဒေါ်နယ်ထရန့်ကထပ်မံပြစ်တင်ပြောဆိုလိုက်ပါတယ်။နာဇီလူလားသူတွေလူပြည်ကြီးစိုးရေးဝါဒီတွေပေါ်ပြစ်တင်ပြောဆိုထားပြီးတံပြန်ဆန္ဒပြသူတွေနဲ့ပတ်သက်လို့တစုံတရာမပြောခဲ့တဲ့တင်းနာနေတော့ရုပ်မြင်သံကြားမှာပြောကြားခဲ့တဲ့ကြေညာချက်ပြီးနောက်တစ်ရက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတကထပ်မံပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ရဲ့အခြေခံအဆောက်အအုံလုပ်ငန်းတွေပြန်လည်ထူထောင်ရေးမနေ့တော့ကနယူးယောက်ရုံးခန်းမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပေမဲ့စနေနေ့ကဖြစ်ခဲ့တဲ့ပရိပခန်နဲ့ပတ်သက်လို့ခေတ်သစ်နာဇီတွေခေတ်သုံးလုံးနဲ့လူပြည်ကြီးစိုးရေးဝါဒီတွေကိုတိုက်ရိုက်ပြစ်တင်ပြောဆိုဖို့နှစ်ရက်တောင်ချေယူခဲ့တဲ့ပေါ်မင်းကွန်းထုတ်ခဲ့တဲ့သတင်းတောက်တွေနဲ့အပြန်အလှန်အော်ရိုက်တဲ့အထိဖြစ်ခဲ့တာပါ။ဝိပန်သူတွေကတော့သမ္မတရဲ့ပထမဆုံးထုတ်ပြန်ပြောဆိုချက်အားပြော်လွန်းတယ်လို့လူလူကြီးစိုးရေးဝါဒီတွေကိုတိုက်ရိုက်ရင်ညွှန်ပြောရမယ့်အစားနှစ်ဖက်စလုံးကိုဖြစ်တင်နေတယ်ဆိုပြီးပြောဆိုခဲ့ကြတာပါ။ဒါမှမဟုတ်မနေ့ကသတင်းစာရှင်းလင်းပွဲအတွင်းသူ့ရဲ့ပထမဆုံးပြောဆိုချက်ဟာတစုံတရာပြဿနာမရှိတဲ့အကြောင်းနဲ့သတင်းအချက်အလက်တွေမှန်မှန်ကန်ကန်ဖြစ်အောင်အချိန်ယူခဲ့တာသာဖြစ်တဲ့အကြောင်းကာကွယ်ပြောဆိုသွားပါတယ်။သတင်းနောက်တွင်လည်းအခြေချပြောဆိုရမှာသမ္မတထရန့်ကလက်ရဆုံးလူပြည်ကြီးစိုးရေးဝါဒီတွေကိုတံပြန်ဆန္ဒပြခဲ့ကြတဲ့လက်ဝဲဆုံးဝါဒီတွေဟာဆန္ဒပြခွင့်တောင်းခံထားတာမရှိသလိုနံပါတ်ထုတ်တွေသုံးပြီးတက်ခိုက်မှုတွေရှိခဲ့ကြောင်းဆွဆွဲပြောဆိုခဲ့တာပါ။ဒါကြောင့်လည်းပရိပကတ်တွေနှစ်ဖက်စလုံးမှာတာဝန်ရှိတယ်ဆိုတာတန်တရားဖြစ်စရာမရှိကြောင်းလည်းသမ္မတထရန့်ကထပ်မံပြောဆိုသွားပါတယ်။သမ္မတရဲ့ပြောဆိုချက်ကြောင့်သူ့ရဲ့ Republican Party ဝင်တွေပါဝင်လွှတ်တော်အမတ်တွေရဲ့ပြစ်တင်ဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့တာပါ။ဒီဘက်ကပါတီထက်လွတ်တော်မှဂျွန်မကင်းကတော့လူမျိုးရေးခွဲခြားသူတွေနဲ့အမုန်းတရားတွေကိုရင်ဆိုင်အန်တုခဲ့ကြတဲ့အမေရိကန်နိုင်ငံသားတွေကိုဒဏ်ထူထားပြောလို့မဖြစ်နိုင်တဲ့အကြောင်း Twitter လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။လာလူသဘောထားမျိုးတွေကိုအလွတ်တော်အမတ်အီလီနာရော့စ်လာတီနန်ပါဝင်တခြား Republican Party ဝင်တွေနဲ့ထင်ရှားတဲ့ဒီမိုကရက်ကိုယ်စားလှယ်ကလည်းပြောဆိုခဲ့ကြပါဗျာ။
Virginia ပြည်နယ် Charlottesville မြို့မှာလူမျိုးရေးအတိအကျတွေဖြစ်ပွားခဲ့ပြီးနောက် Twitter လူမှုကွန်ရက်မှာတပုံတပုံနဲ့အတူဖော်ပြခဲ့တဲ့သမ္မတ Humphrey Obama ရဲ့မတ်ချက်ဟာလူကြိုက်အများဆုံးအဖြစ်ဆန့်ကျင်တင်သွားပါတယ်။ Twitter မှာဖော်ပြထားတဲ့တပုံထဲမှာတော့ကိုဝင်းကြီးကိုပခုံးပေါ်တင်ထားတဲ့သမ္မတ Obama ဟာအသားရောင်လူမျိုးအတူကွဲပြားသူကလေးငယ်တွေကိုကြည်နေကြတဲ့အင်ပရင်ပေါ့ပေါင်မှာလက်တင်ပြီးတော့နှုတ်ဆက်စကားပြောနေတာကိုတွေ့ရပါတယ်။ Twitter မှာချက်မှာတော့အသားရောင်နောက်ကျောင်းရာဇဝင်နဲ့ဘာသာရေးယုံကြည်မှုမတူကွဲပြားမှုတွေကြောင့်တယောက်နဲ့တယောက်မုန်းတီးအောင်လူတွေကိုမွေးကလေးကဖန်တီးပေးလိုက်တာမဟုတ်ကြောင်းတောင်အာဖရိကနိုင်ငံကလူပြူလူမဲခွဲခြားမှုတိုက်ဖြတ်ရေးခေါင်းဆောင်သမ္မတဟောင်းနယ်ဆန်မန်ဒဲလာရဲ့နာမည်ကျော်စကားကိုကိုကပြောဖော်ပြထားပါတယ်။ဗိုလ်တုနေ့အစောပိုင်းထီဆိုရင်တော့သမ္မတဟောင်းအိုဘားမားရဲ့ Twitter လူမှုကွန်ရက်ပေါ်ကမှတ်ချက်ကိုကြိုက်တယ်လို့သဘောထားပေးရတာအကြိမ်ပေါင်း2သိန်း8သိန်းရှိခဲ့ပြီးတော့ဒါဟာဆိုရင်ဗြိတိန်နိုင်ငံမှာဒီနှစ်စံပိုင်းအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုအပြီးအမေရိကန်ဆိုတော့ Ariana Grande ဖော်ပြခဲ့တဲ့မှတ်ချက်ကိုလူကြိုက်အများဆုံးဖြစ်စဉ်တင်တာကိုကြော်လွန်ခဲ့တဲ့အထိဖြစ်ပါတယ်။ လူပြူကြီးစိုးရွာလေးတွေကိုတပ်ပြန်ဆန္ဒပြနေသူလူအုပ်ထက်ကအမျိုးသားတယောက်ကကားနဲ့ဝင်တိုက်ရကနေပြီးတော့တေဆုံးသွားသူအသက်32နှစ်အရွယ်အမျိုးသမီးဟက်ဇာဟေယာရဲ့ဇာပနာကိုတော့ဒီကနေ့မှကျင်းပမှာဖြစ်ပါတယ်။ဇာပနာကိုတော့ Charlottesville မြို့ကပရမောက်ရုပ်ရှင်ရုံမှာကျင်းပမှာဖြစ်ပြီးတော့လူအများအများလာရောက်မယ်လို့မျှော်လင့်ထားပါတယ်
။ American ပြည်အောင်စုနဲ့အင်းနီးချင်းနိုင်ငံတွေကြား1994ခုနှစ်ကလေးကချုပ်ဆိုထားတဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပြန်လည်ပြင်ဆင်ရေးမက္ကဆီကိုကနေဒါနိုင်ငံတို့နဲ့အမေရိကန်တာဝန်ရှိသူတွေဒီကနေ့စတင်ဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်သမ္မတမဲဆွယ်လှုပ်ရှားမှုကာလမှာကလေးကကုန်သွယ်ရေးသဘောတူညီချက်ကိုပြင်ဆင်ဖို့ကတိပြုထားတဲ့သမ္မတဒေါ်နယ်ထရန့်ကတော့သမိုင်းမှာအဆိုးအဝါဆုံးသဘောတူညီချက်တစ်ရပ်အဖြစ်ပြောဆိုထားတာပါ။သဘောတူညီချက်ကြောင့်မက္ကဆီကိုနဲ့ကုန်သွယ်မှုမှာအမေရိကန်ဘက်ကနစ်နာနေတယ်လို့ကုန်ထုတ်လုပ်ငန်းတွေလည်းမက္ကဆီကိုနိုင်ငံကိုပြောင်းရွှေ့ရတဲ့အတွက်စီးပွားရေးမှာထိခိုက်ရကြောင်းလည်းပြောဆိုထားပါတယ်။ဆွေးနွေးမှုတွင်ကုန်သွယ်ရေးမှာမညီမျှမှုတွေနဲ့ပတ်သက်ပြီးအမေရိကန်ကအဓိကအာရုံစိုက်ဆွေးနွေးသွားဖို့ရှိနေတယ်လို့သုံးနိုင်ငံကြားသဘောထားကွဲလွဲမှုတွေကိုဖြေရှင်းရမှာဆော်ရလို့ရှိတဲ့စနစ်တစ်ယောက်ကိုလည်းဖယ်ရှားဖို့ကြိုးစားမှာဖြစ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်ကိုပြည်ရင်ပြောင်းလဲရေးအတွက်ဆွေးနွေးမှုတွေကိုတော့ဆက်ဆက်ညှိနှိုင်းသူတွေကြားအချင်းချင်းတွဲဆုံဆွေးနွေးပြီးနှိမကုံငင်အပိတတ်ဖို့ကြိုးစားမှာလည်းဖြစ်ပါတယ်။ဒါမှလည်းဆက်ဆက်ညှိနှိုင်းမှုတွေရှင်းနေတဲ့အထိကူးသွားမယ်ဆိုရင်တော့မက္ကဆီကိုနိုင်ငံကသမ္မတရွေးကောက်ပွဲနဲ့အမေရိကန်ကလွှတ်တော်ရွေးကောက်ပွဲတွေကြောင့်လုပ်ငန်းစဉ်မှာရှုပ်ထွေးမှုတွေလည်းပေါ်ပေါက်လာနိုင်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့အကျိုးရှိတဲ့ဆွေးနွေးမှုတွေဖြစ်ပေါ်လာဖို့မျှော်လင့်ထားတဲ့အကြောင်းတွေ့ဆုံမှုမတိုင်ခင်မှာပဲပြောဆိုထားပါတယ်။
အမေရိကန်သမ္မတထရွန့်ရဲ့ကုန်ထုတ်လုပ်ငန်းဆိုင်ရာအကြံပေးကောင်စီကလည်းနှုတ်ထွက်ခဲ့ကြတဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့အမှုဆောင်ရရှိတွေဟာအမေရိကန်ပြည်ပမှာလုံခြုံနေတဲ့သူတို့ရဲ့ကုန်ထုတ်လုပ်ငန်းတွေနဲ့ပတ်သက်လို့စိတ်မလုံးမလဲဖြစ်ပြီးတော့နှုတ်ထွက်သွားကြတာလို့သမ္မတထရွန့်ကပြောပါရယ်။သူတို့ဟာပြည်တွင်းမှာကုန်ပစ္စည်းတွေထုတ်လုပ်နိုင်အောင်အလေးနက်ထားလှုံ့ဆော်ကြတာမျိုးမရှိဘူးလို့အင်္ဂါနေ့ကနယူးယောက်မြို့မှာသတင်းတောက်တွေကိုသမ္မတကပြောသွားတာပါ။ပြည်ပမှာရှိနေတဲ့ကုန်ထုတ်လုပ်ငန်းတွေကိုအမေရိကန်ပြည်အောင်စုတဲ့ပြန်လည်ရွှေ့ပြောင်းလာဖို့လိုအပ်တယ်ဆိုတာကိုသူ့အနေနဲ့ဒီလူတွေကိုနားချခဲ့တယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။ Mark စေဝါကုမ္ပဏီအမှုဆောင်ရာရှိချုပ် CEO Kenneth Frazier, Under Armour အားကစားကုမ္ပဏီအကြီးအကဲ Kevin Plank နဲ့ Intel နည်းပညာကုမ္ပဏီအကြီးအကဲ Brian Krasnick တို့ကထရမ့်ရဲ့အမေရိကန်ကုန်ထုတ်လုပ်ငန်းဆိုင်ရာကောင်စီကနေတင်းသာနေကပဲနှုတ်ထွက်ခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်အမေရိကန်ကုန်ထုတ်လုပ်ငန်းရှင်များမဟာမိတ်အဖွဲ့ AAM အကြီးအကဲ Scott Ball, American အလုံသမားရေးရာအဖွဲ့ဥက္ကဋ္ဌ Richard Trumker နဲ့ဒုတိယအရာရှိချုပ် Thea Lee တို့ကလည်းအလားတူအင်္ဂါနေ့မှာနှုတ်ထွက်ခဲ့ကြတာပါ။ Virginia ပြည်နယ် Charlottesville မြို့မှာလူသေဆုံးခဲ့တဲ့အထိဖြစ်ပွားခဲ့တဲ့စနေနေ့တုန်းကလူမျိုးရေးအကြမ်းဖက်မှုနဲ့ပတ်သက်လို့သမရရဲ့ကနအူးကောက်ချက်ချပြောဆိုမှုတွေဟာတိတ်ပျော့လွန်းလာကြအောင်ဒါကိုကန့်ကွက်တဲ့အနေနဲ့သူတို့အားလုံးအကြံပေးကောင်စီကနေနှုတ်ထွက်ခဲ့ကြတာလည်းဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပိုင်ကူအန်ချုံကိုမစ်ဆိုင်းတုံးနဲ့ပြစ်ခတ်မဲ့အစီအစဉ်ကိုဆိုင်းငံ့မှုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကဆုံးဖြတ်လိုက်တာဟာအင်တာမအမျိုးမြင့်ကြီးရရောက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တခြားနည်းလမ်းနဲ့ဖြည့်ရှင်းတာဟာစိုးရွားတဲ့အကျိုးဆက်တွေနဲ့လက်ခံနိုင်စရာလည်းမရှိတဲ့အကြောင်း Twitter လူမှုကွန်ရက်မှာသမ္မတထရန့်ကပြောဆိုလိုက်တာပါ။ကူအန်ချုံကိုမစ်ဆိုင်းတုံးနဲ့ပြစ်ခတ်ဖို့နောက်ဆုံးဆုံးဖြတ်ချက်မချခင်အမေရိကန်ဘက်ကမိုင်မဲတဲ့လုပ်ရက်တစ်ခုခုလုပ်လာမလားဆိုတာကိုမြောက်ကိုရီးယားကောင်ဆောင်ကစောင့်ကြည့်နေကြောင်းနိုင်ငံပိုင်ကိုရီးယားပေါ်သတင်းအေဂျင်စီကမနေ့တုန်းကပဲကြေညာထားပါတယ်။မြောက်ကိုရီးယားရဲ့အဓိကမဟာမိတ်လက်ဖြစ်စီးဝါရေးရာလည်းမိခိုနေရတဲ့တရုတ်နိုင်ငံကတော့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားအပြန်အလှန်တိုက်ခိုက်ပြောဆိုနေကြတယ်ကိုတင်းတင်းတင်းတင်းလောက်ချဖို့တိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကတော့မြောက်ကိုရီးယားနဲ့တန်တမာရေးရာဆွေးနွေးဖို့လမ်းပွင့်ထားဆဲဖြစ်ကြောင်းပြောဆိုထားပါတယ်။တန်တမာရေးနည်းနဲ့ဖြစ်ရှင်းနိုင်တဲ့အခွင့်အလမ်းရှိနေခြင်းမြောက်ကိုရီးယားအနေနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးစစ်ဆင်ညှိနှိုင်းမှုတွေမစခင်မှာပက်ထိန်တုံးချီနဲ့နျူကလ িয়ার ဆန်းသတ်မှုတွေကိုရပ်တန့်ထားဖို့လိုအပ်ကြောင်းလည်းအမေရိကန်ထိပ်တန်းသံတမန်ကပြောဆိုထားပါတယ်။ကူဝန်ချုပ်ကိုတိုက်ခိုက်မဲ့အစိုးရချင်းချောက်ပြောဆိုမှုတွေကိုမြောက်ကိုရီးယားကပြန်လည်ရုပ်သိမ်းသွားပြီးတဲ့နောက်အင်္ဂါနေ့မှာပဲအမေရိကန်အနေနဲ့ကိုယ့်ကိုကာဝယ်ဖို့အစဉ်သစ်အနေထားမှာရှိနေတဲ့အကြောင်းအမေရိကန်ကာဝယ်ရေးဝန်ကြီးဂျင်မက်တစ်ကလည်းပြောဆိုထားပါတယ်။
ဟိမန္တတောင်တန်းဒေသမှာပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့နယ်မြေအတွင်းတရုတ်တပ်ဖွဲ့တွေနဲ့မဏိတုံးကထိတ်တန့်ရင်ဆိုင်မှုတွေကြုံခဲ့ရပြီးတော့အပြန်အလှန်ဂဲတွေနဲ့ပစ်ပေါက်ခဲ့ကြကြောင်းအိန္ဒိယလုံခြုံရေးအာဏာပိုင်တွေကပြောပါရယ်။အ အိန္ဒိယပိုင်ကက်ရှမီးဒေသတွေကလဒတ်နယ်မြေတွင်တရုတ်တပ်ဖွဲ့တွေဝင်ရောက်လာတာကိုတားဆီးဖို့ကြိုးပမ်းရာကနေပြည်ပခါစပစ်ခဲ့တယ်လို့ပြောပါရယ်။နောက်ပိုင်းမှာတော့နှစ်ဖက်တပ်တွေသက်ဆိုင်ရာစခန်းတွေကိုပြန်ဆုတ်သွားခဲ့တဲ့အတွက်ထိတ်တန့်ရင်ဆိုင်မှုတွေလည်းအဆုံးသတ်ခဲ့တာပါ။ပြည်ပခါနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတော့တစုံတရာတုံ့ပြန်မှတ်ချက်ပေးတာမျိုးမရှိသေးပါဘူး။အိန္ဒိယရဲ့အဓိကမဟာမိတ်အိန္ဒိချင်းနိုင်ငံတစ်ခုဖြစ်တဲ့ဘူတန်နိုင်ငံနဲ့တရုတ်နိုင်ငံတို့ကြားပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့နယ်မြေအတွင်းအိန္ဒိယနဲ့တရုတ်တပ်ဖွဲ့တွေတင်းမာမှုပေါ်ပေါက်နေတာနှစ်လလောက်ကြာမြင့်နေပါပြီ။အိန္ဒိယရဲ့အရှေ့မြောက်ဒေသနဲ့ပြည်မကိုဆက်သွယ်ရမှာမဟာဗျူဟာအရအရေးပါတဲ့ဒေါကလန်ကုန်းမြစ်ဒေသကိုတော့ကျက်လည်ပင်လို့လည်းလူသိများပြီးသိမကြသေးခင်တုန်းကဒီဒေသမှာတရုတ်နိုင်ငံကလမ်းဖောက်လုပ်မဲ့အစီအစဉ်ကိုဟန့်တားဖို့အိန္ဒိယကတပ်ဖွဲ့တွေဆီလွတ်ခဲ့ရကနေတင်းမာမှုတွေပေါ်ပေါက်ခဲ့တာပါ။တောင်ကြဒေသကနေဖယ်ရှားပေးဖို့တရုတ်နိုင်ငံကတောင်းဆိုနေပေမဲ့အိန္ဒိယနိုင်ငံကတော့စီးရီးစီးပွားရေးမဟာမိတ်ဆက်ဆံရေးတွေတိစောက်ထားတဲ့ဘူတန်နိုင်ငံနဲ့သဘောတူညီချက်တွေအရအိန္ဒိယတပ်ဖွဲ့တွေကိုဆက်လက်ချထားရတာဖြစ်ကြောင်းပြောဆိုထားပါတယ်။အခုတစ်ချိန်ထိတဲ့ရင်ဆိုင်ရတာက1962ခုနှစ်တုန်းကခိတခဏစစ်တကြိမ်ဖြစ်ခဲ့မှုတဲ့အိန္ဒိယနဲ့တရုတ်နိုင်ငံကြားအကြီးမားဆုံးတဲ့ဖြစ်ပါတယ်။
ကမ္ဘာတဝန်ဘာသာရေးလွတ်လပ်ခွင့်ကိုဖိနှိပ်မှုတွေရှိနေစေနိုင်ငံတွေရဲ့မြန်မာနိုင်ငံဟာအထူးစိုးရင်ပေါ်ရနိုင်ငံတနေငံဖြစ်အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာတစ်ခါဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကိုယ်ဝါရဘာသာရေးစောက်ဦးတွေကိုဖျက်ဆီးမှုတွေဘာသာရေးမုန်းတိမှုတွေလှုပ်ဆောင်မှုတွေရှိခဲ့တဲ့အတွက်အထူးစိုးရင်စရာနိုင်ငံတနေငံဖြစ်2016ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကသတ်မှတ်ထားတာပါ။ဘာသာရေးလွတ်လပ်ခွင့်အတွက်စိုးရင်ရတဲ့နိုင်ငံဖြစ်စီရင်သွင်းထားတဲ့ပေါ်မြန်မာစိုးရတာဝန်ရှိသူတွေဘက်ကတော့လက်တလုံးတစုံတရာတုံ့ပြန်တာမျိုးတော့မရှိသေးပါဘူး။ကမ္ဘာတဝန်နိုင်ငံပေါင်း199နိုင်ငံကဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ဖော်ပြထားတဲ့အမေရိကန်နိုင်ငံကြီးဌာနရဲ့အစီရင်ခံစာမှာတော့ဘာသာရေးယုံကြည်မှုမတူကွဲပြားသူတွေကိုကွပ်မျက်တာအပြစ်ပေးအရေးယူတာတွေပါဝင်ဖိနှိပ်မှုတွေကျူးလွန်နေတဲ့ကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အစိုးရ9နိုင်ငံဖြစ်အီရန်၊ဆော်ဒီအာရေဗျ၊တူရကီ၊ဘာရိန်၊တရုတ်၊ပါကစ္စတန်နဲ့ဆူဒန်နိုင်ငံတွေကိုထည့်သွင်းသတ်မှတ်ထားပါတယ်။
အင်ဒိုနီးရှားနိုင်ငံလွတ်လပ်ရေးနဲ့အထိမ်းအမှတ်ဖြစ်သမရကလွှတ်တော်မှာဒီကနေ့မင်းကုံပြောကြားရမှာမြန်မာနိုင်ငံကမတည်မငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အရေးကိုဖြေရှင်းရေးအတွက်လည်းထည့်သွင်းပြောဆိုသွားပါတယ်။ဖွံ့ဖြိုးမှုတွေလူအခွင့်အရေးကိုလေးစားလိုက်နာမှုတွေနဲ့လူမှုအတိုင်းဝိုင်းအားလုံးကိုကာကွယ်ပေးတဲ့အစီအစဉ်တွေနဲ့ရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုဖြေရှင်းပေးဖို့လိုအပ်ကြောင်းအင်ဒိုနီးရှားသမရဂျိုကိုဝီဒိုဒိုကဒီကနေ့လွှတ်တော်မှာပြောကြားတဲ့မင်းကုံထဲမှာထည့်သွင်းပြောဆိုခဲ့တာပါ။အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကပြည်ခါတွေကြောင့်ထွက်ပြေးတင်းဆောင်လာတဲ့ဒုက္ခတွေ1806ရက်ကိုခလုံးခွင့်ပေးထားပြီးတော့မြန်မာနိုင်ငံအတွင်းစာတင်ကြောင်းဆောက်တာတွေအပါအဝင်အကူအညီတွေပေးအပ်နေကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ကမ္ဘာပေါ်မှာမွတ်စလင်များဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာရေးလွတ်လပ်စွာကိုးကွယ်နိုင်ခွင့်နဲ့ကိုးကွယ်ယုံကြည်မှုမတူကွဲပြားသူတွေအပေါ်အကာအကွယ်ပြုရေးဒီဇိုင်းမမတ်ဆောင်ရွက်သွားဖို့ကိုလည်းပြောဆိုခဲ့ပါတယ
်။ဗုဒ္ဓဦးနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နားဆင်ရပါမယ်။တမရော်ကတင်ယူထားတဲ့မြေယာရီနဲ့ပတ်သက်လို့အခုနောက်ဆုံးထွက်ပေါ်လာတဲ့ကိစ္စကတော့ရန်ကုန်တိုင်းလှိုင်မြို့နယ်အာကစားရုံနဲ့အာကစားကွင်းပြန်လည်ရရှိရေးလွှတ်တော်ဘက်ကကြိုးပမ်းမှုတစ်ခုဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဌာနဘက်ကတော့ပြန်မပေးနိုင်ဘူးလို့ယတိပြတ်ပြောဆိုခဲ့ပါတယ်။လှိုင်မြို့နယ်ဘက်ကဒီလူမှုအသုံးပြုနိုင်မဲ့အာကစားကွင်းတစ်ခုရရှိရေးဆက်လက်စ조사သွားမယ်လို့လည်းပြောပါတယ်။ဒီကြောင့်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။တမရော်အစိုးရနောက်သူတို့နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေရဲ့မြေသိမ်းရာတွေအငင်းပွားမှုတွေကမြန်မာအသွင်ကူးပြောင်းရေးကာလအဓိကကြုံတွေ့နေရတဲ့အခြေအနေတစ်ခုဖြစ်ပါတယ်။စစ်ဆွေးရလက်ထက်မှာတမတော်ကရယူထားတဲ့ရန်ကုန်တိုင်းလှိုင်မြို့နယ်အာကစားယုံနဲ့အာကစားခွင်းကိုပြည်သူကိုပြန်ပေးနိုင်မလားလို့ဒီကနေ့ပြည်သူ့လွှတ်တော်မှာတင်ပြမေးမြန်းထားမှာတော့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နွယ်ကပြန်မပေးနိုင်ဘူးလို့ယတိပြတ်ညှင်းဆန်သွားပါတယ်။
လိုက်အားတို့ပါဝင်ရေဒီယာစပုတ်ကမ95လေးဧကတိတော်လိုရေဝင်ချနာမှာကာကွယ်ရေးဝန်ထမ်းတို့ကြွေးကြောင်းပြည့်ရခဲ့ပြီးဖြစ်ပြီးလက်ရှိတွင်လည်းစူပါအားသောယုံတွင်တမရုံနှင့်ဒေသပြမလူငယ်များနိုင်ငံတော်အတွက်ကုကျွန်သောအားကောင်းများထုတ်ပေါ်လာစီရန်ရည်ရွယ်၍လေ့ကျင့်ဆောင်လက်ရှိချင်းနှင့်ရန်ကုန်တိုင်းစစ်သားတို့ကူရောအောင်မှုအောက်ရှိတိုင်းရင်းတပ်ဖွဲ့များနေဖြင့်လေ့ကျင့်ရင်းနှင့်ပြိုင်ပွဲကျင်းပရေးတွင်တခုတည်းသောမိုးလုံလေလုံအားကားကွင်းနေရာအဖြစ်တုံးပြီးလက်ရှိတို့ကြောင့်ကျဲလေသူ့လိုပြရနိုင်ခြင်းမရှိပါကြောင်းရေးသားစွာရှင်းလင်းဖြေကြားအပ်ပါတယ်
။လှိုင်မျိုးနယ်ပြည်သူတွေအတွက်အားကစားခွင့်အစားများပေးနိုင်မလားဆိုပြီးလှိုင်မျိုးနယ်ပြည်သူ့လွှတ်တော်အမတ်ရဲ့မေးမြန်းမှုကိုတော့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နွယ်ကအခုလိုဖြေကြားပါတယ်
။ဘုဒ္ဓရောင်ကြီးကတော့သူ့မျိုးနယ်ရဲ့လူဝဲချက်အရသူတို့ဟိုအားကစားဖက်ကိုစီမံပြရမယ်ဆိုတာဖြစ်ပါတယ်။ဒ
တရားဆိုတော့ဒီကိစ္စတော့ကျွန်တော်တို့ကာဝေးမိဆန်တော့သက်သက်ရေးမရှိပါဘူးဒါစမ်းမရင်အောက်တော့မိဆန်ကဆက်လက်ဆောင်ရွက်ပြီးမှာဖြစ်ပါတယ
်လှိုင်မျိုးနယ်ပြည်သူ့လွတ်တော်အမှတ်ဦးအောင်ကျော်ကျော်ဦးကတော့ကစားကွင်းပန်းချံတစ်ခုခုရာရေးဆက်ပြီးတော့စူးစမ်းပါမယ်လို့ပြောပါတယ်
။လိုင်းမြေမှာတော့အားကစားကြောင်တည်ယုံမှမရှိဘူး။ပန်းချံလည်းမရှိဘူး။အဲ့တော့ရှိတာဒီတည်ယုံပဲရှိတာ။အဲ့တော့ကျွန်တော်တို့ဒီ88ရေးတော့ဘုံတော့သူတို့ကလာပြီးတက်ဆန်းချိုင်နေရှင်းသွားတာဟုတ်တယ်။အဲ့လေပြန်တောင်းတော့အဲကျွန်တော်တို့ဆက်လုပ်တော့မလဲ။သူကကျွန်တော်ကမြေအစားတောင်းတာဗျာ။ဒီလိုအားစားယုံကြည်သူကပြန်မပေးနိုင်ဘူးဖြေတဲ့အခါကျတော့ကျွန်တော်ဆက်ဆက်မေးကောင်းပါ့။အားစားယုံကြည်မပေးနိုင်ရင်ကျောင်းလိုင်းမြေမှာတက်ကတိန်းထားတဲ့မြေကြီးရှိတယ်။အဲဒီမြေကြီးကနေပြီးအစားပြန်ပေးနိုင်လားလို့ကြည့်ရတယ်။ပြီးတော့သူကအားကစားဝန်ကြီးဌာနကစမ်းလိုက်တဲ့အားကစားဝန်ကြီးဌာနကလည်းတစ်ဆင့်အစိုးရကိုသင်ပြတောင်းခံညှိနှိုင်းဆောင်ရွက်ပြီးတော့မယ်ဖြစ်ပါ
။မြေ73ဧကကျော်ကျဲတဲ့လိုင်းအားကစားခွင်းနဲ့အားကစားယုံကိုတော့တက်မတော်ဘက်ကရယူထားပြီးစီးပွားရေးလုပ်ငန်းရှင်ကြီးဦးတေစားရဲ့ရန်ကုန်ယူနိုက်တက်ဘောလုံးအသင်းကိုငှားရမ်းထားတာလို့လဲလွတ်တော်မှဦးအောင်ကျော်ကျော်ဦးကပြောပါတယ်
။သူအားကစားယုံမဲ့တော့အားကစားခွင့်ရကိုကြတော့ဒီဦးတေစားရရန်ကုန်ယူနိုက်တက်ဘောလုံးအသင်းကိုငှားတာ။ဒီဘက်ကအားကစားယုံယူကြတော့တက်မတော်ဘောလီရောပြိုင်ပွဲလုပ်တယ်တက်မတော်လက်ဝေးပွဲတွေလုပ်တယ်
။လက်တလုံးမှာတော့လှိုင်မြို့နယ်ကလူငယ်ဖူးဆဲအသင်းအပါအဝင်လူငယ်ကစားသမားတွေကလေးကျင်ကစားဖို့ရန်ကုန်တက်ကတူခွင့်ကိုအခပေးငှားရမ်းချရတာကြောင့်ရောမြို့နယ်မှာနေတဲ့လူတို့အတွက်လူလူဆိုင်ရာအကစားပွဲပွဲလန်းသဖြင့်အပန်းဖြေအနားယူစရာပြည်သူပိုင်းအကစားကွင်းပန်းချံတစ်ခုမှမရှိတာကြောင့်ရောနေရာတနေရာရဖို့ကြိုးပမ်းနေကြတယ်လို့လည်းပြောပါတယ်။မြေသိမ်းရတဲ့အငင်းပွားမှုတွေကိုပြီးခဲ့တဲ့သမရဦးသိန်းစိန်လက်ထက်ပြည်ထောင်စုလွှတ်တော်လေယာမြေသိမ်းဆဲခံရမှုစုံစမ်းရေးကော်မရှင်ကနိုင်ငံတွင်းမြေယာသိမ်းဆဲမှုတွေနဲ့ပတ်သက်ပြီးတော့အစီရင်ခံစာထုတ်ပြန်ထားပါတယ်။အဲ့ဒီအစီရင်ခံစာမှာတော့မြမတက်မတော်ကတင်ယူထားတဲ့မြေဧက2သိန်းကျော်ရှိပြီးဒီထဲကဧက4000နီးပါးကိုပြန်အပ်ခဲ့တယ်လို့ဖော်ပြထားပါတယ်။နိုင်ငံတော်မှာလည်းမြေသိမ်းရာသိမ်းမှုတွေနဲ့ပတ်သက်ပြီးအငင်းပွားမှုတွေကြဲကြဲပြန့်ပြန့်ရှိနေစေဖြစ်ပါလေရှင်
။မတင်ကီထိုက်စူးစီးတင်ပြခဲ့တာပါရှင်။အခုကချင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အရေးဘက်ကိုလည်းကြည့်ကြရအောင်ပါ။ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီခရိယံအသင်းတော်မှာစစ်ဘေးရှောင်ပြီးခိုလုံနေကြတဲ့ကဆုံချေးရွာသားတထောင်ဝန်းကျင်ကနေရက်ရင်းကိုပြန်ရေးကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေကဒီကနေ့တွားရောက်တွေ့ဆုံပြီးတိုက်တွန်းခဲ့ပါတယ်။ကဆုံရွာဘက်မှာတပ်မတော်ကစစ်အင်အားရုတ်သိမ်းလိုက်ပြီးဖြစ်လို့နေရက်ပြန်နိုင်ပြီဖြစ်တဲ့အကြောင်းတပ်မတော်ဘက်ကပြောခဲ့ပေမဲ့ဒေသခံတွေဘာကြောင့်နေရက်ပြန်ဖို့ခက်ခဲနေသလဲဆိုတာကိုစက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်အိမ်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါမိုးကောင်းမြို့နယ်ကဆုတ်ရွာသားစစ်ဆောင်တွေကိုအကူအညီပေးရင်းနဲ့နေရရေးကိုပြန်လည်ရေးတွေ့ကချင်ပြည်နယ်ဝန်ကြီးချုပ်တောက်သက်ခဲအောင်ဦးဆောင်ဖွဲ့ကလည်းဒီကနေ့မနက်မှာနမတိစစ်ဆောင်စခန်းကိုလာရောက်တွေ့ဆုံခဲ့တယ်လို့တွေ့ဆုံပွဲမှာပါဝင်ခဲ့တဲ့ကချင်ငင်းချမ်းရေးကျူးတော်ဆောင်ဦးလက်မိုင်ကွန်ကြာက VOA ကိုပြောပါတယ
်စစ်ဆောင်နဲ့ပြည်သူလူထုကိုအားပေးစကားပြောရတယ်ဆန်စီသားအသက်ရှိသူတွေအားလုံးတို့ကိုကျေးဇူးတို့တမ်းပြတော့မှအမြန်ဆုံးပြန်နိုင်အောင်စစ်စစ်ပေးပါမယ်ဆိုတော့အကြောင်းတွေအားလုံးကိုသူပြောသွားတာရှိပါတယ်ဗျဒီတပတ်တော်တင်ရတော့သူနေရက်ကိုပြန်နိုင်အောင်ဆိုပြီးတော့မှအားလုံးလုံးဝိုင်းစစ်စစ်နေတယ်ဗ
ျအထူးသဖြင့်ကချင်ပြည်နယ်မြောက်ပိုင်းတိုင်းတိုင်းမှုကစားမိုးကောင်းတဲ့စစ်စင်ရေကိုကဲမှုဌာနချုပ်စကကခမှုဘုံမှုကြီးကြော်ခိုင်ထုံးကလည်းကစုပ်ဒေတာတွင်တမတော်စစ်ကြောင်းမရှိတော့တဲ့အတွက်နေရပြန်ဖို့တိုက်တွန်းခဲ့တယ်လို့ဥလမိုင်ခွန်ကြာကဆက်ပြောပါရယ
်စကကခမှုကတော့မြပိုင်တန်းစစ်ဌာနနာချုပ်တိုင်းမှုရဲ့ညီကြချက်အရပါပဲဖြစ်ပြီးအဲဒီကစုပ်ဒေတာမှာစစ်ကြောင်းလည်းမရှိတော့ဘူးအလုံးထွက်သွားပြီဖြစ်တယ်ဒါကြောင့်မို့အေးအေးဆန်းဆန်းနဲ့အေးအေးဆေးဆေးနဲ့ပြန်လည်နေထိုင်နိုင်ပါပြီပြန်နိုင်ပါပြီဆိုတဲ့အကြောင်းကိုသူတို့ပြောသွားတာရှိတယ်ဗျ
စစ်ဘေးရှောင်တွေနေတဲ့ဒေသရင်းကိုအေးချမ်းစွာပြန်နိုင်ပြီဆိုပေမဲ့ KIO ကချင်းလူလိုက်ရေးဖွဲ့နဲ့ကင်းရှင်းနေဖို့စကကမှုကနေဆက်လောင်ပြောဆိုခဲ့ကြအောင်နမတိကတလက်အသင်းတော်တာဝန်ခံ CI Isaac ကပြောပါတယ
် KIO နေနဲ့ရောနောပြီးမနေရဘူးပေါ့ရွာထဲမှာသူတို့ကင်းကင်းရှင်းရှင်းနေရမယ်ပေါ့သူတို့အဲ့ရွာထဲမှာရှိနေဆိုရင်တော့သူတို့အနေနဲ့ငြင်းငြင်းရှင်းရှင်းကျင်းလို့တော့လုပ်ရလိမ့်မယ်ပေါ့လေအဲ့ဒီပြောသားပါတယ်တော့
ရွာသားတွေအနေနဲ့ဘေးကင်းလုံခြုံမှုမရှိသေးတဲ့အခြေအနေကြောင့်နေရပြန်ဖို့မဖြစ်နိုင်သေးဘူးလို့ကစုပ်ရွာသားတို့ကဆိုပါတယ
်။ဒါပေမဲ့လို့သူတို့ပြန်တဲ့အခါမှာပေါ့နော်ဒီတိုင်းတမှုကနဲ့တကယ်ပဲအဖေကင်းလုံခြုံမှုသိချစွာနေထိုင်လို့ရတဲ့အခြေအနေဖြစ်အောင်ပေါ့လေလူကြီးများညှိနှိုင်းဆောင်ရွက်ပေးကြပါလို့ဒီတိုင်းဟောပြန်လို့ရတယ်ဆိုပြီးမှအဲ့တိုင်းတော့သူတို့ပြန်လို့မဖြစ်ဘူးပေါ့နော်
စစ်ရှောင်ရွာသားတွေနေရပြန်လဲအခြေချနိုင်ရေးအတွက်ပြည်နယ်အစိုးရအနေနဲ့ဘယ်လိုစီမံဆောင်ရွက်သွားမလဲဆိုတာသိရှိဖို့ဒီနယ်ဆိုရောက်ဖွဲ့ကိုမေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားခဲ့ခြင်းမရှိခဲ့ပါဘူးပြီးကြတဲ့ဩဂုတ်လ17ရက်နေ့ကမိုးကောင်းမြို့နယ်ကစုပ်ကျေးရွာစဉ်ကို ตํารวจก็เลยทุบเสร็จเสร็จล่ะพี่ปิดคันไซกันหมู่ဖြစ်เส้นจ้ะเตระคันยัวซาตะช่องจ้ะฮะนําทีမျိုးกระเจนเนี่ยเส้นต้นจ้ะเนี่ยกะตะลิจ้องတွေมาเสิบไปตั้งช่องล่ะจ้ะတော့ဗောပฏิပက္ခဖြစ်ပွားရာကဆုတ်ရွာတွင်ပိတ်မိနေတဲ့ရွာသားတွေကိုလည်းကချင်ငင်းချမ်းရေးကျိုးဆောင်တွေပါရာရေးတင်းခေါင်းဆောင်တွေကလည်းတေရခံမြတ်တမတော်စာကကမှုတွေနဲ့ညှိနှိုင်းခဲ့ပြီးပြီးခရတနင်းကလူနေမှာပြန်လွတ်ပြီးခ ကိုယ်ဝန်ပြချမှုတွေရှိနေတယ်လို့ဥလမိုင်ကွန်ကြာကဆက်ပြောပါတယ
်တချို့ကဖြားနာတဲ့လူရှိတယ်ခုလောလောဆယ်73ဦးလို့ပေါ့လေသူတို့ဆေးရုံမှာဆက်ရောက်နေတာရှိတယ်ဗျအဲ့မှာ abortion ဖြစ်တဲ့လူတွေလည်းလည်းရှိတယ်
ကရှိကချင်းပြည်နယ်တနိုင်းဖားကဒေသတွေမှာ KIU ကချင်းလွတ်လပ်ရေးဖွဲ့ပေါ်မှာမြမသမတော်ကလည်းထိုးစစ်ဆင်မှုတွေဇက်တိုက်လုပ်နေစေချင်နေကြောင်းစည်ရေးသိမ်းမှမှုတွေဆက်လက်ဖြစ်ပွားနေတာပါဒီလိုဖြစ်ပွားနေတဲ့စည်ရေးပဋိပက္ခတွေကိုနှိုးနှက်ညှိနှိုင်းဖြေရှာသွားဖို့လိုတယ်လို့ကချင်းငင်းချမ်းရေးဖြစ်စဉ်မှာပါဝင်ခဲ့သူကချင်းငင်းချမ်းရေးကျိုးတော်ဆောင်ဥလမိုင်ကွန်ကြာကပြောပါတယ
် DNCA မှာမတိဆုံတာရှိသေးတဲ့အချိန်မှာနိုင်စေချိန်မှာပဲတစ်ဖက်နဲ့တစ်ဖက်ယုံကြည်လို့ကနည်းအားညော့သွားတဲ့ပုံစံဖြစ်နေအဲ့ဒါနဲ့ဟိုတိုက်ပွဲတွေလည်းပဲပုံပုံကြီးများလာတဲ့အပေါ်မှာအမြန်ဆုံးလူငွေနှစ်ဖက်ကသဘောထားကြည့်ကြည့်နဲ့ညှိနှိုင်းပြီးတော့မှအလို့ဆောင်သွားရင်တော့ပုံပုံကြီးကောင်းပါတယ်လို့ကျွန်တော်တို့ကဒီလိုပဲမြင်နေကြ
ကချင်လွတ်လပ်ရေးဖွဲ့ဟာအစိုးရနဲ့ NCA ပြည်ရလက်မှတ်မရေးထိုးနိုင်သေးသလို UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဦးဆောင်တဲ့မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကိုင်ဖွဲ့ရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC မှာပူးပေါင်းခဲ့တာဖြစ်ပြီးဒီဖွဲ့တွေအနေနဲ့ NCA လမ်းကြောင်းကိုလက်မခံပဲငြိမ်းချမ်းရေးလမ်းကြောင်းတစ်ခုကိုပေါ်ဆောင်သွားဖို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြသွားတဲ့ကချင်ပြည်နယ်တွင်းကဆစ်ဘေးရှောင်ဒုက္ခသည်တွေအရေးကနေအခုစကိုင်းတိုင်းတဲ့ချင်းတွင်းမြစ်ရေဆွေရင်ရင်မှအထိတက်နေတဲ့ဘက်ကိုလည်းအလှည့်ပေးပါဦးမယ်။စကိုင်းတိုင်းဒေသကြီးခန်းတီမြို့မှာချင်းတွင်းမြစ်ရေဟာအခုနှစ်ထဲဆွေရင်ရေမှအမြင့်ဆုံးအနေထားရောက်နေပြီးဒေသခံထောင်နဲ့ချီပြီးကယ်ဆယ်ရေးစခန်းတွေကိုပြောင်းရွှေ့နေကြရပါတယ်။မြမပြည်အထက်ပိုင်းစကိုင်းတိုင်းနဲ့ကချင်ပြည်နယ်တွေမှာမိုးကြီးနေတာကြောင့်ချင်းတွင်းမြစ်ရေရော ARD မြစ်ရေပါတက်လာတာဖြစ်လို့မြစ်ကမ်းအနီးနေထိုင်သူတွေအနေနဲ့သတိထားကြဖို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးထားပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မြင့်မြင့်ခိုင်ကပြောပြပေးမှာပါရှင်
။စကိုင်းတိုင်းဒေသကြီးခန်းတီမြို့မှာချင်းတွင်းမြစ်ရေဟာစိုးရိမ်ရေမှတ်အထက်ကိုကျော်လွန်နေတာကြောင့်ကယ်ဆယ်ရေးစခန်း16ခုဖွင့်လှစ်ထားပြီးဒေသခံ3000ကျော်လောက်ပြောင်းရွှေ့နေကြရတယ်လို့ခန်းတီခရိုင်အုပ်ချုပ်ရေးမှူးဦးစောစောကပြောပါတယ်။
ခန္ဒီမြို့နယ်နဲ့ဆိုရင်တော့ရက်ကွက်က3ခုပေါ့ကြီးရွာက28ရွာမင်းကညနေတီဆင်းတော့အိမ်တော်စု659ခုလူကြီးကတော့3000နဲ့18ရောက်ဟောအဲ့ဒါကျွန်တော်တို့ကကယ်ဆယ်ရေးစခန်းနေမှာပို့ထားပါတယ်ကယ်ဆယ်ရေးစခန်းကတော့အခုအလုံး16ခုရှိတယ်16ခုဆိုတော့ကျွန်တော်ဖုံးကြောင်းတို့စာတင်ကြောင်းတို့အယုတ်ပုံကြောင်းတို့ပေါ့နော်ဇန်နဝါရီကတချို့စင်မျိုးသားချင်းအိမ်မှာနေကြတာပေါ့
ချင်းတွင်းမြစ်ရေဟာခန်းတီမြို့နယ်ဟုံးမလင်းမြို့တို့မှာပြီးခဲ့တဲ့ဇူလိုင်လကမြင့်တက်ခဲ့တဲ့အမြင့်ဆုံးဆိုးရင်ရေမှတ်အထက်ကိုကျော်လွန်ရောက်ရှိနေတာဖြစ်ပြီးခန်းတီနယ်ဟုံးမလင်းမှာစာတင်ကျောင်း35ကျောင်းပိတ်ထားရတာဖြစ်ပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနယ်ပြည်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့လည်းမြစ်ကမ်းနှစ်ဘေးကပြိုကျသွားတဲ့အိမ်တွေအတွက်ငွေကြေးထောက်ပံ့ပေးနေသလိုစားနပ်ရိက္ခာအတွက်လည်းအကူအညီပေးနေတယ်လို့ဦးစောစောကပြောပါတယ
်။ကယ်ဆယ်ရေးဦးစီးဌာနရောကျွန်တော်ခရိုင်မြို့နယ်စီခံရောတော့အလူရှင်တွေအဲ့ဒီကဲအပါဝင်ပေါ့လေကျွန်တော်တို့ချက်ချင်းဒီဖွဲ့တွေကဲဆယ်ထောက်ပံ့ရေးပစ္စည်းတွေပေးနေပါတယ်ပေးနေရဆိုတာတော့ချက်ချင်းဒီပုံတွေပေါ့ဒီပုံတွေဟောမလားဟိုက်ကျင်းပေါ့နော်ဒီပုံတွေလည်းပေးပါတယ်ကဲဆယ်ဦးကြီးဌာနကတော့အမ်ပေါ့ဒါဆိုတော့လေအစိုးရထောက်ပံ့တဲ့နှုန်းနဲ့ကျွန်တော်တို့ပေးနေပါတယ်တချို့နေအိမ်တွေတော့တော့ဒီခဏကြီးကတော့တအိမ်တော့ကမ္ဘာပြူမှာဆိုလို့ချက်လိုက်တယ်အဲ့တော့အိမ်တွေလည်းထောက်ပံ့ကြီးကဲဆယ်ရသတိပေးတဲ့ဆန်းစိတ်ကလည်းထောက်ပံ့ပေးတဲ့တက္ကသိုလ်လေပုံမင်းဘက်မှာလည်းအိမ်နဲ့အိမ်ပေါ့ကံပြူမှာသူတော့ဖြတ်လိုက်ရတယ်။အဲ့တည်းလဲအိမ်ထောက်လို့ကိုသေးဒါတော့ကယ်ဆယ်နှုံးသားရတိန်ကိုသတိနှုံးနဲ့ထောက်ပံ့ပေးတယ်ဆန်လည်းထောက်ပံ့ပေးပါ
။မြမပြည်အထက်ပိုင်းစကိုင်းတိုင်းနဲ့ကချင်ပြည်နယ်တို့မှာအခုရက်ပိုင်းနေရာကွက်ကြားမိုးကြီးနေတာကြောင့်ချင်းတွင်းမြစ်ရေရော ARD မြစ်ရေပါမြင့်တက်လာတာမို့မြစ်ကမ်းအနီးနဲ့မြေနှိမ်ပိုင်းဒေသတွေမှာနေထိုင်သူတွေအနေနဲ့သတိထားကြဖို့မိုးစလဌာနကသတင်းထုတ်ပြန်ထားပါတယ်။ချင်းတွင်းမြစ်ရေဟာခန်းဒီမြို့အပါဝင်ဟုံးမလင်းဖောင်ပြင်းနဲ့မော်လိုက်မြို့တို့မှာစိုးရိမ်ရေမှတ်အထက်ကိုရောက်ရှိနေပြီးနောက်3ရက်အတွင်းကလေးဝမင်းကင်းနဲ့မုံရွာမြို့တို့မှာစိုးရိမ်ရေမှတ်ကိုကျော်လွန်နိုင်တာကြောင့်အဲ့ဒီဒေသတွေမှာနေထိုင်သူတွေအနေနဲ့သတိထားကြဖို့လိုတယ်လို့မိုးလီဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ်
။မြန်မာနိုင်ငံအထက်ပိုင်းပေါ့နော်စိုင်းတိုင်းဒေသကြီးနဲ့ကချင်ပြည်နယ်မှာဒီနေရာကွက်ပြီးတော့မိုးကြီးနေတယ်ကျွန်တော်တို့မားရဲ့ဆော်ရတော့ရှိပါတယ်ပေါ့နော်။ဒီဆေးရပေါင်းရောကနေကြီးနေဒီနေထားနိုင်တယ်လို့ဒီချင်းမြင့်ရောရာမြင့်ရောတက်လာပါတယ်တက်လာတဲ့အခါမှာဒီစ ทีนี้เนี่ยการดิ้นอยู่เนาะการดิ้นอยู่มาแล้วนะผู้ช่วยมันก็ทราบอยู่โจ้กันแล้วเนาะผู้ได้ชี้ทีนี้มาแล้วนะผู้ช่วยมันเก่งแค่มาตัวอาบีจวงมาชี้ทีมาเลยอาบีจวงมาชี้ทีมาเลยแล้วยันเดียร์เราส่วนจะน้องก็รู้ว่าเนาะนี่คงไม่ได้หรอกนี่เองเนี่ยแต่ว่าเนาะตัวเราดูแลนี่เนาะไม่เอาเงินเราเนี่ยตัวเราเปลี่ยนจังเนาะที่มาบอกเลยนี่ฟ้องยินดีว่ารู้มาเลยตัวแต่โอ้แม่ทำไมจะจ่อเราจะไหนเนี่ยอะไรอยู่เว้ยนี่
มาเลยจันโอเนี่ยกูนับไปเล่าจันไหนวะอีกวันตอนบอกเลยคลีว่ามิงเกะโมยอ่ะบ่เนาะนี่อะไรเนาะต้องยังดึงส่วนยิ่งมาอย่างนั้นเนี่ยตัวยังมีดีได้ไหมเนี่ยคลีวิวดูว่าละ
แค่ที่มีมาชนุ่มยี่ห้าปีกันเรื่อยๆแล้วจ้วยส่วนยิ่งมาแต่ต้องอายาเช่าเส้นที่มีดาสิเก็บยี่อะคู่ออกัสแล้วจ้วยแต่ต้องอายาสักคนเส้นที่มีดาที่ดูแลรับใช้ไปเลยเอารีมีห้าเลยช่วยกูมีเนี่ยก็ตามมีรูมาส่วนยิ่งมาแต่กูจ้าลุนีบี
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary. စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို
American Tanya Bodhun in Yavan Tanwen season to Nasin Nijara preparation. A Kuyadi Rubian Lemusaya, Trin Ladabogo Nasin Jayavame. Tamu Yosunga and Tatika Taiti, the Pippi Punui Lavi, Sura Tandia Pisiam Shivabu, Ye Kere, Ditaya, Nia Tom Yamia, Matabawa, Ye Nidre, Puswe Larello, Britain Lila Tonta Duriga Piovare. Ganje Machita Nitan Duri Dreddo, Naga Ma Ye Jimuri Net Jonga Nine Jow, Trin Dow Kevin. Inots people tired at Rinlago, Matt Itansing up your Japi Ramishi.
Come out down, but soon type she did down with Yuzuga, and then take a tie and now pack out ye get on her, Pippi Jinzi, ye be all on the way. Ye get on the blum, ye may ye be on the lace around it, but that bureau, and then take a sign up, beating them and Ali Ladu, Peter Convica couldn't be that way.
97% of the Antarctic Peninsula is still covered by ice, so it's not that it's all melting, it's all done.
Time is 2 kilometers, then 3 days, and the Dika Taya Yigeriha, Tomodia Dego, Pippi Jinzi, Pio Senna Nilagaro Mama.
Is enough to make a significant contribution to the water going into the ocean, which makes a significant contribution to sea level rise.
American Agata Suzai Tana Nasai Kamenja Tibet Pinashiniga Mansa Javari.
One of the biggest challenges globally from all of this warming, this melt, is that a lot of the human population lives near sea level. A lot of big cities, a lot of agriculture.
The real Mujizuri go people like and the digger type Pianet Singlet Labugo, Sarah Nanit Town, Tibet Pinashi, Angelica Casanova Piovari.
Como sabemos, en la Antártica se han registrado los mayores incrementos de la temperatura, tenemos más o menos 3 grados de incremento en los últimos 50 años.
Tirana se tome su y no ne ne adue, pina y nene vieja, tomita yo mientras la reindelo, lila tonta tuviga piobareche.
မအီတန်စင်ပြပြသွားတာပါရှင်ကျမတို့ဗီအိုအေကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင်ဗီအိုအေအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တက်တာအမှတ်
59ကိုဆက်သွင်းနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း 6 နာရီကနေ 9 နာရီအထိ line to meter 24, 32, 40 နဲ့၄၀တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကို လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ16ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ပဲဖန်ယူနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာ6လသားအထိရင်သွေးငယ်တွေကိုမိခင်တို့သာတိုက်ကြွေးတင်တာဘာကြောင့်လဲဆိုတာပြောပြပေးမယ်လူလူကျမ်းမာရေးတခါဦးကျော်စံတာရဲ့မြန်မာအရေးတုံ့တက်ချက်မှာတော့
ကျွန်တော်တို့ကတော့ရင်သွေးမှုလို့ပြောလိုက်တယ်နဲ့အဲ့ထဲမှာ gas hospitalization ရောပါနေတော့အဲ့ဒါသိမကွဲဘူး။အဲ့တော့ရောနေတော့ဘယ်လိုဖြစ်ကြလဲဆိုတော့ရင်ကျင်းမှုလို့ပြောလိုက်တယ်ပြောလိုက်တိုင်းမှာ
နာမည်ကျော်စာရေးဆရာချေဦးညွန့်နဲ့ခေတ်သစ်အင်တာနက်ရင်ကျင်းမှုနဲ့မြမရင်ကျင်းမှုတွေအကြောင်းဥကျော်စံတာတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါတယ်။အဲဒီနောက်ဗုဒ္ဓဟူးနေ့တိုင်းနားဆင်နေကြအာကစားသတင်းပတ်စင်ကန်တာကိုလည်းနားဆင်ကြရမှာပါရှင်။အခုရင်ဆုံးလဲအာကစားဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။မလေးရှားနိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှအာကစားပွဲစဉ်တွေအနေနဲ့မကြသေးခင်အချိန်ပိုင်းလေးကပဲပြီးဆုံးသွားတဲ့မြန်မာနဲ့လာအိုအမျိုးသားဘောလုံးအသင်းရဲ့ရလဒ်တွေကိုမတ်တင်ကီထိုက်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။မလေးရှားနိုင်ငံမှာကျင်းပနေတဲ့29ချိန်မြောက်အရှေ့တောင်အာရှအာကစားပြိုင်ပွဲတွေအတွင်းမကြခင်ကပဲဒီ U22 မြန်မာဘောအမျိုးသားဘောလုံးအသင်းနဲ့လာအိုအသင်းတို့အုပ်စုပွဲစဉ်အဖြစ်ရှင်ပြိုင်ခဲ့ကြတာမှာတော့မြန်မာအသင်းကလာအိုအသင်းကို3-0တကူနဲ့ပြက်ပြက်သားသားအနိုင်ရရှိသွားပါတယ်မြန်မာအသင်းကကျောနံပါတ်6အောင်သူ6သွင်းလိုက်ပြီးမြန်မာပြည်သက်ရဲ့အားပေးတန်နေနဲ့ကွင်းလုံးပြည့်ဆူညံသွားတာပါပထမပိုင်းမှာမြန်မာအသင်းကကျောနံပါတ်6အောင်သူသွင်းယူတဲ့ပွဲဥတွေကိုနဲ့မြန်မာအသင်းကဥဆောင်ခဲ့တာပါလာအိုအသင်းဘက်ကတော့ပထမပိုင်းနိုင်ဝက်မှာခြေပါကိုမသွင်းနိုင်ခဲ့ပါဘူးဒါပေမဲ့ဒုတိယပိုင်းစပြီးမကြခင်မှာပဲလာအိုအသင်းကကျောနံပါတ်8ကခြေပါကိုပြန်သွင်းခဲ့တာကြောင့်မြန်မာနဲ့လာအိုတို့တကူးစီတည်ချပြီးပွဲကလည်းပိုပြီးတော့မြိုင်းဆိုင်လာပါတယ်ဒုတိယပိုင်းအတွင်းမြန်မာအသင်းဘက်ကအနိုင်ကိုရာရီချိုးဖောက်မှုတွေမအောင်မြင်ပဲပွဲစဉ်မိနစ်90တစ်ခုလုံးအဆုံးသတ်ခဲ့ရပါတယ်။ဒါပေမဲ့အချိန်ပို6မိနစ်ထပ်ရခြင်းအတွင်းမှာတော့မြန်မာဘက်ကအချိန်တို့အတွင်းမှာပဲမြန်မြန်ဆန်ဆန်နောက်2ဂိုးထပ်သွင်းလိုက်တာကြောင့်လာဝအသင်းကိုဂိုးပြန်တဲ့အနိုင်ရပြီးအုပ်စုပွဲစဉ်2ပွဲကန်ထားတဲ့မြန်မာအသင်းက6မှတ်ရရှိသွားပြီဖြစ်ပါတယ်။မြန်မာအသင်းကလာမယ့်18ရက်နေ့မှာတော့ဘရူနိုင်းအသင်းနဲ့ထပ်တွေ့မှာဖြစ်တယ်လို့လာမယ့်21ရက်နေ့မှာတော့အင်ရှင်မလေးရှားအသင်းနဲ့ကစားမှာဖြစ်ပါတယ်။နောက်ဒီမြန်မာအမျိုးသမီးဘောလုံးအသင်းကတော့မနေ့ပြန်မှာအင်ရှင်မလေးရှားနဲ့ကစားကြမှာပါ။မလေးရှားနိုင်ငံမှာကျင်းပနေတဲ့29ချိန်မြောက်အရှေ့တောင်အာရှအာကစားပြိုင်ပွဲတွေဒီမြတ်ဘောလုံးပွဲစဉ်တွေကိုလူမှုကွန်ရက်အပါအဝင်မြန်မာပွဲကြည့်ပရိသတ်အတွက်ဓာတ်ရိုက်ထုတ်လွှင့်권ရဖို့မလေးရှားစီးကိန်းပြိုင်ပွဲကျင်းပရေးကော်မတီကိုမြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ဘက်ကညှိနှိုင်းမေတ္တာရက်ခံချက်နဲ့လူမှုကွန်ရက်မှာဓာတ်ရိုက်ထုတ်လွှင့်권ရခဲ့တာလည်းဖြစ်ပါတယ်။မလေးရှားမှာကစားခဲ့တဲ့မြန်မာနဲ့လာအိုပွဲမှာတော့မြန်မာပွဲကြည့်ပရိသတ်ရာနဲ့ချီပြီးတော့ကွင်းထဲမှာအားပေးခဲ့ကြပါတယ်။ရန်ကုန်မြို့တော်ခမရှိမှာလည်းမြန်မာဘောလုံးအသင်းကိုအားပေးသူတွေနဲ့စီကားခဲ့ပါတယ်မှတ်ခွာညို့ရေး
ကောင်းပါပြီရှင်အာကစားပြိတ္တအတွက်အချိန်နဲ့တပြေးညီပြောပြပေးခဲ့တဲ့မတ်တင်ဂီထိုက်ကိုပြိတ္တကိုစားကျေးဇူးတင်ပါတယ်အခုလူလူကျမ်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်အသက်6လမကျော်သေးတဲ့ရင်သွေးငယ်တွေကိုမိခင်တို့တမျိုးတည်းတိုက်ကြွခြင်းအဖြစ်နေ့စဉ်လိုအပ်တဲ့အာဟာရဓာတ်တွေရရှိစေတဲ့အပြင်ကုသယောဂတချို့ကိုပါကာကွယ်ပေးနိုင်တဲ့အကြောင်းကလေးအထုခုဆရာဝန်တွေကပြောပါတယ်ဒီအကြောင်းကိုတော့ဒေါက်တာတန်စင်ကပြောပြပေးပါပါရှင်
တချို့လောက်အောက်ရင်သိငယ်လေးတွေကိုမတိုက်ကျွေးသင့်တဲ့ဆေးဝါးတွေရှိနေတာကြောင့်ရင်သိငယ်လေးတွေကိုပူပြီးဖျားတာတဲ့အခါရင်သိမိဘတွေအနေနဲ့အခက်အခဲဖြစ်ကြရပါတယ်။အသက်6လောက်အောက်ရင်သိငယ်လေးတွေကိုပူဖျားတာတဲ့အခါမိမိသဘောနဲ့ဆေးဝါးတိုက်ကျွေးကုသတာမျိုးတွေမပြုလုပ်သင့်ပဲဆရာဝန်နဲ့ပြသတိုင်ပင်မှုလိုအပ်ပါတယ်။ မိခင်တို့မှာအသက်ရှင်လမ်းကြောင်းဆိုင်ရာယောဂတွေအပါအဝင်ကုသယောဂတချို့ကိုကာကွယ်ပေးနိုင်တဲ့ပရိပစ္စည်းတွေပါဝင်ပြီးရင်းနှီးငယ်လေးတွေတစ်နှစ်တာလိုအပ်တဲ့အာဟာရဓာတ်တွေပြည့်ပြည့်ဝဝပါရှိနေတာကြောင့်အသက်6လကျော်လာတဲ့အထိမိခင်တို့တမျိုးတည်းကိုတိုက်ကျွေးသင့်တယ်လို့ကလေးအထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါခင်ထွေးကပြောပါတယ်
6လအထိကအကုန်လုံးညစ်စုံပြည့်ပြည့်စုံစုံအဟာရတွေပါရှိရမှာ။ဒါကြောင့်မလို့မိငယ်တို့တမျိုးတည်းတိုက်တာတောင်မှအရန်ကိုလုံလောက်ပါတယ်။နောက်ပြီးတော့ပရိပစ္စည်းဒီပါရှိတယ်ဒါကြောင့်မလို့သူကယောဂတွေကာကွယ်နိုင်တယ်နော်
။ရင်းနှီးငယ်လေးတွေအသက်6လကျော်လာတဲ့အခါမှာတော့လုံလောက်တဲ့အဟာရဓာတ်တွေရရှိစေဖို့အတွက်ဖြစ်စစာတွေကိုထည့်သွင်းကျွေးမှုကိုလိုအပ်လာပါတယ်။ဖြစ်စစာကျွေးတဲ့အခါမှာအာဟာရပြည့်ဝတဲ့အစားအစာတွေကိုရိတ်ချက်ကျွေးမှုလိုအပ်ပြီးဖြစ်စစာကျွေးနေတဲ့အချိန်မှာလည်းမိခင်တို့ကိုဆက်ပြီးတိုက်ကျွေးပေးလို့ရတယ်လို့ပြောပါလေ
6လကျော်လာတဲ့ခါကျတော့မိခင်တို့တမျိုးတည်းနဲ့မလုံလောက်တော့ဘူးလေလုံလောက်တဲ့ခါကျတော့အာဟာရပြည့်ဝတဲ့အဲဖြစ်စစာတွေကျွေးမှတာလေကလေးကအာဟာရပြည့်စုံမှာပေါ့နော်ဒါပေမဲ့မိခင်တို့ကတော့ဆက်ပြီးတိုက်ရမယ်ဟိုမှာနှစ်နှစ်အထိအနည်းဆုံးတိုက်ရမယ်ဟိုမှာ3နှစ်တိုက်လဲရတယ်4နှစ်တိုက်လဲရတယ်ပေါ့နော်ဒါပေမဲ့အနည်းဆုံးကတော့နှစ်နှစ်အထိတိုက်ရမယ်
အသက်6လကျော်သွားတဲ့ရင်းနှီးငယ်လေးတွေအတွက်ဖြစ်စစ်စာတွေမှာအာဟာရဓာတ်ပြည့်ပြည့်ဝဝပါရှိဖို့လိုအပ်ပါတယ်။ကစီတဲ့အပြင်အသေးရွက်သားငါးတွေကိုဆုံဆုံလင်းလင်းထည့်သွင်းကျွေးမွေးဖို့လိုအပ်ပါတယ်
။ဖြစ်စစ်စာထဲမှာဘာတွေပါမလဲ။ဆိုလို့ရှိရင်အသားဓာတ်ပါတယ်။ကာဘိုဟိုက်ဒရိတ်ဆန်တွေအများကြီးပါမယ်ပေါ့နော်။နောက်ပြီးတော့ဒီအစီဓာတ်ပါမယ်။အဲနောက်ပြီးတော့အသီးရွက်ဆုံလင်းအဲ့လိုမျိုးမျိုးစုံထည့်ပြီးတော့ဟိုပြင်ဆင်ထားတဲ့အစာဟာတော့ဒါ nutritious အဖြစ်ဆုံးပေါ့နော်အဟာရအပြည့်စုံနေဖြစ
်ဖြစ်စွတ်စာတွေဟာရင်းသိမ်းငယ်လေးတွေကြီးထွားဖွံ့ဖြိုးမှုအတွက်အရေးပါတယ်ဆိုပေမဲ့6လအောက်ရင်းသိမ်းငယ်လေးတွေမှာတော့ယောဂကာဝေနိုင်စံပြည့်ဝတဲ့မိခင်တို့တမျိုးတည်းကိုသာတိုက်ကျွေးပေးတင်တယ်လို့သိရပါတယ်
ဒီမှာပရိပစ္စည်းတွေပါတယ်ပါတဲ့ခါကျတော့အများကြီးဟိုမိကလေးငယ်တွေမှာဖြစ်လို့ရှိတယ်လေဟို acute respiratory infection ဆိုတာlateral ဟောပါပေါ့နော်ဟိုအသက်ရှူလမ်းကြောင်းပိုးဝင်တဲ့ယောဂါဒါမှမဟုတ်ရင်လည်းဝန်းရှောဝန်းပြက်နော်ယောဂါတွေကဟိုသူတို့မိခင်တို့တိုက်တဲ့ကလေးတွေမှာဖြစ်တာနည်းတာကိုတွေ့ရတယ
်မွေးကစားရင်းသိငယ်လေးတွေကိုမိခင်တို့တမျိုးတည်းတိုက်ကျွေးပြအောင်တိုက်ထွန်းပညာပေးတဲ့နေရာမှာဆေးရုံတွေရဲ့အခန်းကဏ္ဍကလည်းအရေးပါပါတယ်ပန်းနိုင်စီယုံစီယုံအနေနဲ့ဆေးရုံမှာမွေးဖွားတဲ့ရင်းသိငယ်လေးတွေကိုမိခင်တို့တမျိုးတည်းတိုက်ကျွေးပြအောင်တင် जा ပြတာပေးလျက်ရှိတယ်လို့ပန်းနိုင်စီယုံစီယုံမှမန်နေဂျင်ဒါရိုက်တာဖြစ်သူဒေါက်တာဒေါ်တက်သက်ခိုင်ကပြောပါတယ
်ကျမတို့ပန်းနိုင်စီယုံဆေးရုံမှာဆိုရင်ကျမတို့ဆေးရုံကတော့တော်တော်များကြည့်ရလေမက်တာနတီကတကယ်တမ်းပြောရင်ကျမတို့ရအောင်မြင်တဲ့ program တစ်ခုလို့ပြောလို့ရတယ်ဆိုတော့ကျမတို့ဆေးရုံမှာလာပြီးတော့ကလေးမွေးရဲ့မိခင်ဒီအကုန်လုံးကျမတို့က breastfeeding လုပ်ဖို့ပဲတိုက်တွန်းတယ် breastfeeding ကိုလည်းလုပ်နိုင်အောင်လို့ကျမတို့ရဲ့nursery care ဌာနမှာရှိနေတဲ့ဆရာမကြီးရာဟလာ breastfeeding ကိုဘယ်လိုလုပ်ရမလဲဆိုတာကိုမိခင်တွေကိုရောထို့အတူပဲ family ကိုပါသင်ပေးလိုက်ကြအိမ်ပြန်ရောက်သွားတဲ့အခါကျလို့ရှိရင်သူတို့ကဟလာ breastfeeding ကိုတည်တည်ချာစနစ်တကျတိုက်ရွေးနိုင်အောင်လို့တခါတည်းသင်ပေးလိုက်ကြသူတို့ဆိုတော့ဒီဆေးရုံမှာတော့အဓိကအားဖြင့်ကျွန်တော်တို့အခုလက်ရှိမှာအရင်တုန်းကတော့ပြောပါတယ်ဗာလဲပန်းလိုက်ဆေးရုံဆေးရုံဆိုတာ high social class ပေါ့နော်ဆိုလို့ရင်တော့အရင်ချမ်းသာတဲ့လူတွေမှတက်နိုင်တဲ့ဆေးရုံလို့အရင်တုန်းကပြောခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့တွေအဲ့ဒီဟာကြီးကိုဖြောက်ဖြက်ဖို့အတွက်ကျမတို့စူးစမ်းပါတယ်အချိန်ချင်းစူးစမ်းပါတယ်မဟုတ်ပါဘူးဆိုတာဟုတ်ဒါပေမဲ့ကျမတို့တွေ2014မှာကျမတို့ Save Award လေးစပြီးတော့လုပ်ပါတယ်အဲ့တော့ကျမတို့အခုဆိုလို့ရှိရင်ကျမတို့ရဲ့ဆေးရုံဟာလူရန်စားမရွေးတို့တက်နိုင်တဲ့ level လိုက်ပြီးတော့မှတို့တက်နိုင်တဲ့ပုံမှန်မူတည်ပြီးတော့မှကျမတို့ရဲ့အခန်းတွေကိုလည်းစီစဉ်ပေးတယ်ထို့အတူပဲအခုလက်ရှိမှာဆိုရင်ဘဲအခန်းမှာပဲမွေမွေ Grand Suite မှာပဲမွေမွေ Save Award ဖြစ်တဲ့ Hall တိုင်းမှာပဲမွေမွေ Middle ဖြစ်တဲ့ Suite မှာပဲမွေမွေအကုန်လုံး Breastfeeding ကိုပဲတော်တော်များများမွေးပါတယ်
အသက်6လမကျော်သေးတဲ့ရင်းနှီးငယ်လေးတွေကိုမိခင်တို့တမျိုးတည်းတိုက်ကျွေးခဲ့မယ်ဆိုရင်ရင်းနှီးငယ်လေးတွေနေ့စဉ်လိုအပ်တဲ့အာဟာရဓာတ်တွေကိုရရှိစေနိုင်တဲ့အပြင်ကုသယောဂတချို့ကိုပါကာကွယ်ပေးနိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းလို့ပ
ါလူလူတက်မာရေးခန္ဓာကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနှာစင်နိုင်ပါတယ်ရှင
်တော်ရရှင်များရှင်မြန်မာနိုင်ငံရဲ့အသွေးကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဘက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခမ်းအနားကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတက်မတော်ဟာနိုင်ငံရေးမှာဥဆောင်မှုအခမ်းအနားမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြန်မာတက်မတော်အနေနဲ့အရက်ဖက်အုပ်ချုပ်မှုအောက်ဘယ်အခြေရောက်မှပြောင်းလဲနိုင်မလဲ။ဘယ်လိုအခြေအနေရောက်မှပြောင်းလဲလာမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ
burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။လက်ရှိ globalization နဲ့ internet online media တွေတွင်ကျယ်လာတဲ့ခေတ်မှာအစဉ်အလာမြန်မာယဉ်ကျေးမှုရဲ့အလားအလာဘယ်အခြေအနေမှာရှိပါသလဲ။ခေတ်လိုက်လူငယ်တွေရဲ့အကြိုက်ပြောင်းလဲလာတဲ့ကိစ္စကိုအပြစ်မြင်သင့်သလား။ထိမ့်ကြောင်းဖြောက်မှတ်ပေးနိုင်သလားဆိုတာတွေကိုစာရေးဆရာချေဦးညွန့်နဲ့ဦးကျော်စန်တာဆွေးနွေးသုံးသပ်ချက်ပထမပိုင်းကိုတင်ဆက်ထားပါတယ်ရှင်။
ဆက်ကြည့်ညို့ကျွန်တော်ဆွေးနွေးခြင်းနဲ့အဓိကအကြောင်းအရာကတော့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရွေးပေါ့ဆရာနိုင်ငံရေးစီးပွားရေးအရွေးကိုတော့တော်တော်လေးတိုင်းတားရတာလူတွေပါတယ်နိုင်ငံရေးသမားတွေစီးပွားရေးကျွမ်းကျင်တဲ့ပညာရှင်တွေမေးကြပါတယ်ဆိုတော့မြန်မာယဉ်ကျေးမှုနဲ့ပတ်သက်ပြီးတော့ဆရာအသင်းတော်ဆုံးပုဂ္ဂိုလ်လို့ထင်ပါတယ်ဒီမေးခွန်းလေးအတွက်
ဟုတ်ကဲ့
ဆိုတော့ပထမဦးဆုံးမေးရင်ကမြန်မာနိုင်ငံရဲ့ယဉ်ကျေးမှုကဘယ်လိုရွေးနေသလဲရွေးတော့ရွေးနေမှာပေါ့ယဉ်ကျေးမှုတရားဆိုတာရက်နေတော့ပြောလို့မရဘူးပေါ့လေဆိုတော့ရွေးတာဟာရှေ့ကိုရွေးသလားနောက်ကိုရွေးသလားဘေးကိုရွေးသလားစသဖြင့်ရွေးမှာပေါ့ဆရာအကျဉ်းချင်းဆရာပထမဦးဆုံးရေဘူးရသုံးသိုင်းရင်ယဉ်ကျေးမှုကဘယ်လိုရွေးနေတယ်ထင်ပါလဲဆရာ
ဦးကျော်စံသားရဲ့ဒီအရွေးကိုမပြောခင်မှာဒီ culture and civilization ပေါ့ကျွန်တော်ယဉ်ကျေးမှုလို့ပြောတိုင်းပြောတိုင်းကကျွန်တော်တို့မှာ culture နဲ့ civilization ရောရောနေတယ
်
ဥမာအိန္ဒိယဆိုရင်ဒါဆရာပါရူတွေကကျွန်တော်ပါတာအိန္ဒိယဆိုရင် separate separateer culture separate separateer ဂျပန်ဆိုရင်ဘယ်လိုculture တမျိုးခေါ်တယ် civilization တမျိုးခေါ်တယ်ကျွန်တော်တို့ကတော့ယဉ်ကျေးမှုလို့ပြောလိုက်တယ်နဲ့အဲ့ထဲမှာ culture civilization ရောပါနေတော့အဲ့ဒါသိမကွဲဘူးအဲ့တော့ရောနေတော့ဘယ်လိုဖြစ်ကြလဲဆိုတော့ယဉ်ကျေးမှုလို့ပြောလိုက်တယ်ပြောလိုက်တိုင်းမှာအများနားလေတာကပကြီးပဘူးပါ냐ပတ်စံမျိုးပေါ့အစိုးကအရေးကြီးပေါ့အဲ့လိုပဲနားလေတယ်ယဉ်ကျေးမှုဆိုတာဟာဟိုကျွန်တော်တို့က culture ကိုပဲသိတယ် civilization ကိုသိမသိဘူးအဲ့တော့ရင်ကျေးမှုဆိုတာကကျွန်တော်ကတော့ culture civilization တစ်ခုစလုံးပြောချင်တ
ာဟုတ်ကဲ့အကောင်ပါတယ်ဒေါက်တာသန်းထွန်းကတော့ culture ကို delete လို့ပြန်ပြီးတော
့
civilization ကိုရင်ကျေးမှုလို့
ပြန်ပြီးတော့ဟု
တ်ကဲ့အကောင်ပါတယ်နှစ်ခုလုံးကိုပြောလို့ရပါ
တယ်နှစ်ခုလုံးပေါ့နော
်ဟုတ်ကဲ့
အဲ့တော့ရင်ကျေးမှုအရွေးကိုဘယ်လိုရွေးနေသလဲကျွန်တော်အမြင်ကတော့ဘေးဘက်ကိုရွေးနေလို့ကျွန်တော်မြင်တယ်ရှေ့လည်းမသွားဘူးပြနောက်ကိုလည်းပြန်မဆုတ်ပါဘူးသူဘေးကိုထွက်ပြီးတော့ရွေးနေတယ်အဲ့ဒါကလည်းနည်းနည်းပြန်ကားနေတယ်ကျွန်တော်တိတ်ကြစ်လိမ့်မှုမရှိဘူးဖြစ်နေတယ်ဘာလို့ဆိုဒီဟိုဟိုနေပေါ့ဟိုရှင်းဟောင်းကိုထင်းသိမ်းခြင်းနဲ့ပုံကူများရလဲဒီလိုဖြစ်လို့ဟိုတင်းခစ်တဲ့ကိုလိုက်မဲ့ပုံကူများရလဲဒီလိုဖြစ်နေတော့အဲ့နှစ်ခုကလည်းဟိုထိတ်တဲ့ကြီးတော့မတွေ့ဘူးသို့သော်ရှင်းမတက်ပဲနောက်မဆိုပဲအဲ့လိုဖြစ်နေလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့အဲ့တော့ရှင်းဟောင်းကိုထင်းသိမ်းခြင်းနဲ့လူတွေကတော့တပိုင်းပေါ့လေခစ်တဲ့သွားခြင်းနဲ့လူဆိုတဲ့အပိုင်းကတော့ဒီဟာအခုပြောလာကြတဲ့ globalization နိုင်ငံတကာယဉ်ကျေးမှုရောထွေပြန့်နှံ့လာမှုရဲ့အကျိုးသက်ရောက်မှုလို့ပြောလို့ရလားဆရာ
ရပါတယ်ရပါတယ်ဒါကတော့ဟိုဒီ globalize ကတော့ဘယ်ဘယ်သူမှရှောင်လွှဲလို့မရတဲ့ကိစ္စလေဒါသဘာဝဓမ္မကိုဖြစ်နေပြီဒီချိန်မှာဒီလိုဖြစ်ရမှာပဲအဲ့တော့ဒီအဲ့ဒီဒီ globalization ရရခတ်လာတဲ့ဒီအစ်စ်အစ်စ်သောဖန်တီးမှုဖြစ်တည်မှုတွေထဲမှာအဲကျွန်တော်တို့က traditional နဲ့မပြတ်အောင်အစ်စ်ကိုလည်းဟို absorb လုပ်နိုင်အောင်ဒီမှာကျွန်တော်တို့အရေးကြီးတာအသိဉာဏ်တရားပါပဲအသိပညာအရေးကြီးဆုံးပါပဲအသိပညာနဲ့ရစ်စစ်သလိုစစ်ယူရမှာ
ဟုတ်က
ဲ့ကျွန်တော်တို့အများကြီးတဲ့ဟာတွေရှိပါတယ်ဥကျော်ဆောင်သားရဲ့ဟိုဗရင်းမောက်ဖွင့်ထားလိုက်ပြီဆိုရင်အလင်းအောင်ရမယ်လေးရမယ်အမိုက်တွေလည်း
ဝင်လာ
ပဲအဲပိတ်ထားလိုက်ပြီဆိုရင်ဘာမှတော့ပြဿနာမရှိဘူးသို့သောမှောက်သွားမယ်ဆိုတော့ကျွန်တော်တို့ဖွင့်ထားပြီးတော့တန်စကားတက်ရမယ်အဲတန်စကားအသိဉာဏ်ပညာပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့အသိဉာဏ်ပညာကိုဘယ်သူတွေကဘယ်လိုချမှတ်ပေးမလဲအဲ့ဟာကိုဆရာတို့အနုပညာသမားတွေစာပေပညာရှင်တွေလူလူနဲ့အများအားထိတွေ့နေတဲ့ပုဂ္ဂိုလ်တွေဘလောက်အော်ဇာလွှမ်းမိုးမှုရှိနိုင်ပါသလဲမြန်မာနိုင်ငံမှာအခြေအနေက
ဟုတ်ပါလိမ့်အဲ့ဒီအသိဉာဏ်ပညာကအားလုံးနဲ့ဆိုင်တဲ့အသိဉာဏ်ပညာကိုဘယ်မှရနိုင်လဲဆိုတော့အဲ့ဒါပညာကြီးပဲ education ပဲအဲ့ဒီ education စနစ်မနေသမျှမမှန်သမျှကာလပတ်လို့အဲ့ဒီအသိဉာဏ်ပညာကရောချားဖြစ်နေမှာလို့ကျွန်တော်ထင်တယ်အဲ့ကျွန်တော်တို့တွေပြောနိုင်ဟောနိုင်ရေးနိုင်ဘလောက်ပြန့်နှံ့မှာလဲဒီဘက်မှာเนาะအဲ့ဒါကြောင့်မို့ဒီပြောလိုက်ရင် education ပါလာပြီကျောင်းမှာစ
အဲ့ education ဘက်ကိုလည်းဆရာလည်းကျောင်းဆရာလုပ်ခဲ့တဲ့ပုံကိုကျွန်တော်အတူဆုံခဲ့ကြရတယ်ဆိုတော့ပေးရမယ်တော့မယ်တခွန်းကျွန်တော်ခက်ကြတာကျွန်တော်စနစ်သိပညာရေးဆူရောကျွန်တော်ဖြတ်တတ်ငယ
်
အခုထိလည်းစနစ်ကစစ်တုံးပဲ
စစ်
ပြင်းစင်းအဲ့တော့ဘယ်လိုပြောရင်မလဲအခိစားလည်းမှတ်ချက်တစ်ခုပေးပါဦး
အေးဗျာတလုံးငင်းဒဇင်ပါတွေကြီးတယ်ဒီအခုသိရတဲ့အခုလည်းမြန်မာပြည်မှာဦးကျော်စံသားရဲ့ဒီပညာရေးစနစ်ကိုမကြိုက်တဲ့လူတော်တော်များပညာရေးဝန်ကြီးကိုလည်းမကြိုက်တဲ့လူတော်တော်များတယ်
။
အခုလဲဟိုဟာဆန်းလိုက်တရားဖြတ်လိုက်တရားလုလိုက်ဒါဖြတ်လိုက် ဆိုတော့ဒါမဖြစ်ကောင်းတဲ့အရာပဲအဲ့တော့ဒီခုနနိုင်ငံရေးမတည်ငြိမ်မှုတွေပြည်သူစစ်တွေနော်ရှင်းရှင်းချာနာတွေပါအဲ့ဒါလည်းဖြစ်တယ်လည်းဖြစ်ပေါ့တစ်ချိန်တည်းမှာအဲ့ဒါဒီဘီးမှပညာရေးကိုကင်မယ်ဆိုရင်ကတော့အာရှေ့ပြီးတော့မျှော်လင့်ဝေးပဲအဲ့တော့အဲ့လိုဖြစ်လာလည်းဖြစ်တစ်ချိန်တည်းမှာဒီပညာရေးကိုသေးသေးချာချာကင်တွေပြီးတော့တငယ်ကစားပြီးမူလကစားပြီးအဲ့လိုလုံနိုင်မှအသိဉာဏ်ပညာဟာသူ့ဟန်သူသဘာဝကျစွာဖြစ်တည်လာမယ်ဒီအရွယ်ကြီးဥမာကျွန်တော်တို့အရွယ်ကြီးတွေ40ကျော်50ကျော်ကြီးအဲ့ဒီကျမှသွားပြီးတော့ educate မလုံနိုင်မရတော့ကျွန်တော်အဲ့လိုမြင်တယ်
ဟုတ်ကဲ့နောက်တစ်ခုကအဲဒီရင်ကျင်းမှုနဲ့ထိတွေ့နိုင်တဲ့ channel ဖြစ်ဟိုတုန်းကဆိုဇက်တပင်တို့ရုပ်ရှင်တို့စာပေတို့အဓိကအဖြစ်ဒီဟာကိုတည်ကြမှာပေါ့ဆရာအခုဆိုဇက်တပင်ဆိုတော်လေးမြင့်မြင့်သွားပြီလို့ထင်ပါတယ်အဲရုပ်ရှင်ယုံသွားပြီးတော့ရုပ်ရှင်ကြီးရဲ့အလေးထားကဘလောက်ရှိသေးလဲအဲဒါလွှမ်းမိုးမှုရှင်ကစာပေဆိုတို့စာကောဖတ်ကြသေးလားအခုလူတွေက internet မှာ online မှာပဲတွေ့ကြဆိုတော့ဒီဟာရဲ့ impact ကရောဒီဟာရဲ့ကြက်ကရောဘလောက်ထိတွေ့ရပါလဲ
စာပေရုပ်ရှင်တပင်ဂီတအဲ့လို branch နေနဲ့ခွဲပြောရမယ်ဆိုရင်တော့ရုပ်ရှင်နဲ့ဂီတကလူလူချားကိုရောက်တာမြန်နေပြန်နေငါပို့ပြီးတော့ effective ဖြစ်တယ်ပေါ့အကျိုးတက်အောင်မပူရှိတယ်ရုပ်ရှင်ရုံနေမှာရှိပါတယ်ကြည့်ကြပါတယ်နော်ပြီးတော့အခုကျွန်တော်မြန်မာပြည်မှာတခြားနိုင်ငံမှာမရှိတဲ့ video ရုံလေးတွေနဲ့အဲ့ဒါတွေကလည်းပြန့်နှံ့တယ်ဆိုတော့ဒါရုပ်ရှင်ပေါ့ဂီတလည်းပြန့်နှံ့တယ်သို့တော့ဂီတမှာပြန်ကြည့်လိုက်တော့ကျွန်တော်မြန်မာဆိုင်ကြည့်ရအောင်နော်တစ်ဖက်ကနေပြီးတော့ဟိုကျွန်တော်ခေတ်ပေါ်ဒီဂီတပေါ့ခေတ်ပေါ်ဒီဂီတမှာလက်မှတ်တွေတော့နဲ့သိနေချီပြီးတော့ဟိုရောင်းလာတော့ဝယ်ပြီးတော့နားထောင်ရတယ်မြန်မာဆိုင်ဂီတကတော်တော်လေးသနာစရာကောင်းတယ်အဲ့ဒါကိုပညာရှင်တွေကိုလည်းလည်းအဲသူတို့ကာယကံရှင်တွေကလည်းဒါကိုသိပြီးတော့ကြိုးစားနေကြပါတယ်သို့တော်လည်းသင်တော့ခီးမပေါက်သေးပါဘူးအဲ့တော့စာပေကတော့ဥကျော်ဆန်သာရဲ့ကျွန်တော်ဟိုရင်းပြတော့မဟုတ်ကျွန်တော်တို့လူမျိုးဟာလူထဲမှာစာဖတ်အားနည်းရှာတဲ့လူမျိုးဖြစ်ပါတယ်စာဖတ်တာကိုဟိုသိပြီးတော့မလစ်အလစ်မထုံရဘူးပေါ့အဲ့တော့အခုလိုချိန်မှာစာဖတ်ကပိုနည်းသွားတယ်ပေါ်နေတော့ခုနအွန်လိုင်းနေခုနမီဒီယာတွေပေါ်လာတဲ့ခါကျတော့နော်ကျွန်တော်ဒီမှာကြည့်တယ်ဒီ US ရောက်တဲ့အချိန်မှာဒီမှာလည်းလုံနေကြတာပဲဒါပေမဲ့သူတို့စာဖတ်နေတာဟု
တ်တယ်ဟုတ်တယ်
သူတို့ရဲ့အသေးသေးရှိတာလုံနေကြတာပုံမှန်ကျတော့တကယ်ဟို awkward ဒီလိုမရှိတာတွေလုံတာတွေများနေတယ်ကျွန်တော်တန်းတန်းတော့ပြောတာပဲဟောပြောဝဲတွေမှာအဲ့တော့ဟိုဟိုမဖတ်ဘူးလားမဟုတ်ဖတ်တယ်အ ਨੇ စုပဲရှိတယ်ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဟုတ်အဲ့တော့အမှုပညာစာပေဖန်တီးမှုဒါလွတ်လပ်မှုနဲ့ပတ်သက်ပြီးတော့လည်းမေ့ကျင်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအဖြစ်လွတ်လပ်ဆိုတိုင်တာလို့ရတယ်သတင်းလွတ်လပ်ခွင့်ဆိုရင်သိသိသာတဲ့ဖြစ်ရတဲ့တွေ့ရမှရှိတယ်အဲ့တော့စာပေအမှုပညာဖန်တီးမှုကလွတ်လပ်မှုဘယ်လောက်ရှိပါသလဲ
လွတ်လပ်မှုဆိုတဲ့နေရာမှာဟိုစာပေစ
ည်းရုံးတော့မရှိတော့ဘူးဟုတ်ကဲ့
ဆက်ဆံရှိတော့ဟုတ်ကဲ့နော်ဆက်ဆံမရှိတော့ဘူးရေးလို့ရပါပြီဒါပေမဲ့အရေးကြီးတာကဒီ freedom လွတ်လပ်မှုပေါ့နော်အဲ့ဒါကအလုံးစည်တဲ့အတိုင်း responsibility နဲ့တွဲနေပါတယ်အဲ့တော့လွတ်လပ်မှုဆိုတာဆိုင်ဆိုင်ပြောရဲ့စိတ်အားဖြင့်လွတ်လပ်မှုအဲ့ဒါပိုရေးကြည့်ပါလေဟိုခုနလိုပုံနှိပ်တာတွေတားတာပြူတာတွေအဲ့ဒီလွတ်လပ်မှုတခြား
ဟုတ်ကဲ့
စိတ်ဆိုင်ဆိုင်ရဲ့စိတ်ကလွတ်မြောက်နေရမယ
်ဟုတ်ကဲ့
ကျွန်တော်ဆိုတာလွတ်လပ်နေရမယ်ဘာနေရနေလွတ်မြောက်နေရမလဲပုဂ္ဂိုလ်ဆွဲဝါဒဆွဲစနစ်ဆွဲအလားဒေတာဆွဲစတဲ့အဲ့ဒီအဆွဲတွေအဲ့ bias and prejudice ကနေပြီးတော့လွတ်မြောက်ပြီးတော့ဆိုင်ဆိုင်ရဲ့ရင်ထဲမှာကသူ့ရဲ့လွတ်လပ်တဲ့စိတ်ကြီးကအဲ့လိုဖြစ်နေရမယ
်ဟုတ်ကဲ့အ
ဲ့ဒါမှ creativity ရထွက်လာမှာ
ဟုတ်ကဲ့ဆိုအဲ့ဒီ creativity ကလွတ်လပ်စီလာဥမာဖြင့်စတိုင်ရသရောစာရေးလို့ဖန်ခံရတာတို့တရားစွဲခံရတာတို့မျိုးကြတော့အဲ့ဒါကိုကသတ်ထားတဲ့ဟာပေါ့ဆရာ
အဲ့ဒါကတော့ဗျာဟိုသူတို့ဒီဒါဟာစတရားဟာဟိုစတရားကြောင့်ဖန်ခံရတယ်တရားစွဲခံရဆိုတာမရှိကောင်းတဲ့ကိစ္စပါမရှိသင့်တဲ့ကိစ္စပါစတရားဆိုတာဘာလို့မဆိုလောင်လို့ရတယ်ကောင်မနဆက်တဲ့အစားပေးရအင်တာထုံးရတယ်။ဒါပေမဲ့အဲ့ဒါကိုဆက်စတိမခံမဲနဲ့အဲ့ဒီပေါ်မှာအပြည့်ယူရဆိုတော့ဒါတော့မဖြစ်သင့်ဘူး။အဲ့တော့လွတ်လပ်မှုဟိုရင်းနဲ့တိုင်းတာကြည့်မယ်ဆိုရင်တော့အဲ့ဒီဘက်မှာလွတ်လပ်မှုမရှိဘူ
း။ဆိုတော့အခုလောလောဆယ်မှာအဲ့ဒီအမှုပညာပုံစံပေါ့ဆရာရဲ့ဒီ aesthetic form ဘယ်လိုပုံစံမျိုးဟာအခုလူငယ်တွေကြားမှာမြန်မာနိုင်ငံမှာအများဆုံးတွင်ကျယ်တယ်လို့ပြောနိုင်တယ်ဆရာ။ခုနပြောတဲ့ဂီတလားရုပ်ရှင်လား
။အာဂီတ
။ဂီတ
။ပြောမယ်ဆိုရင်တော့ဂီတ။ဒါပေမဲ့ဂီတနော်ဦးကျော်ဆန်သာကြီးရည်ရည်ဂီတစာစုတွေလည်းရည်ရည်လူတွေတော်ပါတယ်ဗျာဆိုရဲလူတွေတော်ရတယ်ဗျာတီးတဲ့ဘန်လည်းတော်ရတယ်ဗျာဒီဟိုကျွန်တော်တို့ဟိုဟိုလုံးကလို့ဟိုအပျော်ဓာတ်ထောင်နဲ့အပျော်တိမဟုတ်တော့ဘူးတကယ်လေးနဲ့တဲ့အဓိပ္ပာယ်ရှိတဲ့စာသားတွေနဲ့တကယ်ကောင်းတဲ့တန်စင်နေတဲ့မယ်လိုဒီတွေနဲ့အဲ့လိုဆိုရတီးရလုပ်တဲ့အတွက်ဒီနေ့လူငယ်တွေကအဲ့ဒါကိုခံစားလို့ရတယ်ကျွန်တော်လည်းခံစားလို့ရတယ်အဲ့တော့ဂီတကတော့ဟိုဒီ aesthetic form တွေနဲ့ပြောမယ်ဆိုရင်တော့ဟို advanced အဖြစ်ဆုံးလို့ကျွန်တော်ထင်တယ်အယုတ်ရှင်ကတော့အချိန်နေရဟိုယုတ်ရှင်ကတော့နည်းနည်းဟိုသူတို့ဘာလို့ညင်းညက်ခုညာလို့ရှိသေးတယ်လဲထွက်နေတယ်ဇတ်တပင်ကတော့ sorry မှာပြတယ
်လူတွေရဲ့ဒီအမှုပညာပုံစံနှစ်သက်မှုပေါ်ဆရာရဲ့
ဟုတ်
ဘ possess necessary taste လို့ပေါ့စားပါမြိုင်တစ်ခြားတစ်ခုပြောင်းလဲပြီးတော့ကြိုက်သွားတာမျိုးတွေဖြစ်မယ်အဲ့ဆိုတော့လူငယ်တွေရဲ့အကြိုက်နည်းနည်းတစုံတစ်ခုပြောင်းလဲမှုရှိလာတဲ့ရုပ်ရှင်တို့ဘာလို့မှဆိုရင်တော့အဲ့ဒါကိုဝေဖန်စရာလားအပြစ်ပြောသင့်သလားဘယ်လို
မပြောသင့်ဘူးဗျလူငယ်တွေကိုကျွန်တော်တို့အပြစ်ပြောတာကျွန်တော်မကြိုက်ဘူးပြောကြတယ်လူငယ်တွေစဖာအားနေတယ်စဖာပါတော့ကျွန်တော်ကပြန်ပြန်မေးလို့ရှိတယ်ခင်ဗျအဲ့လိုဆိုရင်လူကြီးတွေဘယ်လောက်စားဖတ်လို့လို့ဆိုတော့လူငယ်တွေကသူတို့အစ်စ်ကိုသူတို့လူချင်းလာပဲဒီ taste ကသူတို့ကဓာတ်မှန်တယ်လေလူငယ်တွေပါပါပဲအဲ့ဒါကိုမှန်မှန်ကန်ကန်ပေးဖို့ရည်ကြီးတယ်မှန်မှန်ကန်ပေးဖို့ကပေးကြပါလေပြီးတော့လူငယ်တွေကိုကျွန်တော်တို့ကလူငယ်ဆိုပြီးတော့ keep for digital ဘယ်နဲ့ကဘာညာပြောလို့မရအောင်တော့လူငယ်တွေထဲမှာလည်းဒီ classic တွေမြန်မာဆိုင်မြန်မာသံမြန်မာဆိုင်ကြိုက်တဲ့လူငယ်တွေအများကြီးရှိတယ်အများကြီးရှိတယ်အဲ့တော့ကျွန်တော်လူငယ်တွေရဲ့ဟို aesthetic ကိုလည်းပေါ့ဟိုဟိုဟိုခံစားနိုင်မှုစွမ်းအားဟာမသေးပါဘူးပေးတဲ့သူတွေမပေးနိုင်လို့ဆိုတာဖြစ်ပါတယ်အဲ့လိုကျွန်တော်မြင်
ဟုတ်ကဲ့ကျေးဇူးတင်ပါကျွန်တော်ပထမပိုင်းဒီမှာနှားပါစေ
ဟုတ်ကဲ့ပ
ါမြတ်မောက်ခေမြမယင်တင်မှုဟာဘလို့ဥတီတင်တယ်ဆိုတာကိုလည်းဥကျော်စန္ဒာနဲ့ဆရာချေဦးညိုတို့ဆွေးနွေးထားပါတယ်ဒုတိယပိုင်းကိုသတင်းဒီသတင်းပတ်ရဲ့ပုတ်ထူးရှေ့လာမဲ့သတင်းပတ်ပုတ်ထူးနေ့ညမှာထုတ်လွှင့်ပေးအောင်မှာမလို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုဆက်လက်နားဆင်ရမယ့်တပတ်အတွင်းအားကစားသတင်းတွေကိုတော့ခွေရနိုင်ကစူးစီးတင်ပြထားပါတယ်
စကားကြေမြောက်အရှိတောင်အာရှအောက်သားပြိုင်ပွဲဘောလုံးပွဲတွေကိုတော့မလေးရှားနိုင်ငံမှာဒင်လာနေကစတင်လိုက်ပါပြီမြန်မာယူ20နှစ်ဘောလုံးအသင်းဟာအုပ်စုအေမှာအင်ရှင်မလေးရှားစင်ကာပူလာအိုဘရူနိုင်းတို့နဲ့အုပ်စုတွေကြပါတယ်ပြီးခဲ့တဲ့ဒင်လာနေကတော့မြန်မာအသင်းဟာစင်ကာပူအသင်းနဲ့ကစားခဲ့ပြီးတော့ပွဲဥရမှာပဲငကိုကိုမရှိနဲ့အနိုင်ရသွားပါတယ်ဒီနေ့စီကိန်းပြိုင်ပွဲဝင်နေတဲ့မြန်မာဘောလုံးအသင်းရဲ့ခြေစွမ်းနဲ့အလားအလာရင်းနဲ့ပတ်သက်ပြီးတော့အောက်သားဆောင်မရှင်ခိုးစော်မျိုးတန်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်
ပထမပိုင်းနဲ့ဒုတိယပိုင်းနဲ့ခွဲပြောရမှာပေါ့ဗျာပထမပိုင်းကတော့ဥပ္ပနေနဲ့ပြောရပထမပိုင်းကစားဖို့ကတော့နည်းနည်းလေးသိပ်မကြိုက်ပေါ့သိပ်မကြိုက်တော့ဘာကြောင့်လဲဆိုတော့နည်းနည်းလောနေတဲ့သဘောလေးရှိတယ်ဒုတိယပိုင်းကတော့ကိုယ်ကလည်းနိုင်နေပြီးတော့နည်းနည်းလေးဟိုကစားခွင့်ပိုကောင်းသွားပါပဲ
အခုတော့စင်ကာပူနိုင်သွားပြီစင်ကာပူနိုင်သွားပြီဆိုတော့အကျိုးဘိုလ်လူပွဲတက်မဲ့အနေထားရောဘယ်လိုမြင်လဲရောက်နိုင်လ
ားအကျိုးဘိုလ်လူပွဲတက်ဖို့ကတော့ဒီစင်ကာပူနိုင်လိုက်တဲ့အတွက်ကြောင့်တေချာတလောက်ရှိသွားတယ်လို့ဆိုရမှာပါဆရာ။ဘာကြောင့်လဲပွဲပင်စီဟာအရာဆိုရင်လည်းမြန်မာကဘလူးနိုင်းကိုလာလို့နဲ့ဆက်ကြံပြီးတော့နောက်ဆုံးပွဲပင်ကြမှာကျွန်တော်မလေးရှားနဲ့ကြံပါဦး။ဆိုတော့လာအိုနဲ့ဘလူးနိုင်းကိုနိုင်လိုက်ပြီဆိုရှင်ကိုယ်ကိုးမှတ်လက်ထက်မှပတ်မနေနေရပါပြီ။ပတ်မနေနေရပါပြီဆိုတော့ဟောကမလေးရှားနဲ့တွေ့တဲ့ပွဲစဉ်မှာဟိုဘလူးရလက်ပဲထွက်တည်ဖြစ်စီပေါ့ဗျာ။မြန်မာကတော့ဒီဘူဝဲကိုဟိုအေးဆေးတက်ပါမယ်အနေထားပေါ့နောက်တစ်ခုကပွဲစဉ်ပြားရလို့ရှိရင်စင်ကာပူနဲ့မလေးရှားဒုတိယပွဲစဉ်မှာကြံရမှာပေါ့နော်ပွဲစဉ်မှာကြံရမယ်ဆိုတော့မလေးရှားနဲ့စင်ကာပူအဲ့ပွဲစဉ်မှာနည်းနည်းလေးဟိုရှုံးလို့မဖြစ်ဘူးပေါ့ဗျာရှုံးလို့ဖြစ်ရင်သူတို့နှစ်ပင်ပတ်ချလေပါပေါ့တေရကြဖိုင်တော့ပြန်မပူကြိုက်တာပေါ့ဆိုတော့ဒီစင်ကာပူဒီပွဲမှာနိုင်လိုက်တဲ့အတွက်ကြောင့်ဟိုမြန်မာအနေနဲ့ကဒီနှစ်စီးကိန်းမှာတော့ဘယ်လိုပဲဆိုတော့တေချာပေါက်အကျိုးဘူးလူပဲတက်သွားပြီလို့ပဲကျွန်တော်တော့ရေရေဝုန်းဝင်ဟောပင်းထိုးလိုက်ချင်ပါ
အဲ့တော့ကျွန်တော်တို့ဒီအသင်းပေါ့ဒီအသင်းမှာပြီးခဲ့တဲ့စီကိန်းမှာကစားသမားတွေလည်းတော်တော်များတွေ့တယ်နောက်ပြီးတော့ဒီဟို U20 ကမ္ဘာဖလားမှာဝင်ကစားခဲ့တဲ့ဟိုသူတွေလည်းတော်တော်များများပါတယ်ပေါ့နော်ဒီစီကိန်းမှာပြီးခဲ့တဲ့စီကိန်းတုန်းကတော့မြန်မာအသင်းကဖိုင်နယ်ထိတက်ပြီးတော့ဒုတိယရခဲ့တယ်အခုတစ်ချိန်ကိုရောဘယ်လိုမှန်းထားလဲရွှေတသိက်ရနိုင်တဲ့အနေအထားမြင်မိလား
ရွှေတသိက်ရနိုင်တဲ့အနေအထားမြင်ပြီးသားတော့အဓိကတော့ထိုင်းနဲ့ဗီယက်နမ်ပေါ့ဗျာထိုင်းနဲ့ဗီယက်နမ်ကဘလို့တွေပွဲထွက်လာအောင်လဲဆိုတာမသိသေးဘူးလေဆိုတော့ဒီအင်ဒိုနီးရှားလောက်နဲ့အချို့ဘူလူပွဲမှာတွေ့မယ်ဆိုရင်တော့လည်းမြန်မာအချို့ဘူလူပွဲအဆင့်မှာအင်ဒိုနီးရှားလောက်ကိုတော့နိုင်နိုင်ပါလေအဓိကတော့ကျွန်တော်တို့ကအချို့ဘူလူပွဲအဆင့်မှာထိုင်းနဲ့ဗီယက်နမ်ကိုကြော်ဖြတ်ဖို့ကဟိုပိုပြီးအဓိကကြားလို့ပြောရမှာပေါ့နော်ဘူလူပွဲရောက်သွားပြီဆိုလို့ရှိရင်တော့ဒါဟိုကျွန်တော်မကြာခဏပြောနေလို့ပေါ့ဘူလူဝဲရောက်သွားဆိုရင်တော့ဒီပမာတက်ကရွှေစိတ်ဆိုတာဟိုဖြစ်လာနိုင်တဲ့အနေအထားမှာရှိပါတယ်ဆိုတော့လည်းပဲထိုင်းလို့အတင်းတို့နဲ့ဘူလူဝဲမှာတွေ့ရမယ်ဆိုရင်တော့လည်းတော်တော်ကိုအားဟိုကြားကုတ်ကြားခဲ့ကြသားမှာပဲဟိုမြန်မာအနေနဲ့ရွှေစိတ်ရနိုင်တဲ့အနေအထားမျိုးလို့သုံးသပ်ရမှာပေါ့နော်။ဒါကြောင့်လည်းထိုင်းဆိုတာပဲဟိုဆရာပြည့်တဲ့အတိုင်းပဲဆိုတော့လည်းပဲဒီပြိုင်ပွဲက23ပြိုင်ပွဲဖြစ်နေတဲ့အတွက်ကြောင့်ဒီမြန်မာအသင်းရဲ့စူးစီးညီညွတ်မှုဟာဟိုလက်ရှိပြိုင်ပွဲဝင်အသင်းတွေထဲမှာဟိုသူရင်းညီညွတ်မှုဆိုတာအချင်းကြားကြားတွဲကြားလာခဲ့တဲ့ကာလကမြန်မာအသင်းကအကောင်းဆုံးအနေအထားမှာရှိတယ်။ဟိုယူ20တွေကတွဲပြီးကြားလာတဲ့အနေအထားဆိုတော့ဒီချက်ကိုကောင်းကောင်းအသုံးချနိုင်တယ်ဆိုလို့ရှိရင်တော့မြန်မာအသင်းကဒီနှစ် ီးကိန်းပြောင်းလဲမှာရွှေစိတ်ရလာနိုင်တယ်လို့ကျွန်တော်တို့အလိုပဲကောက်ချက်ပြောချင်ပါတယ
်။ဒီမြန်မာဒီဘောလုံးကရောတိုးတက်မှုရှိလာလား
။အရင်မြစ်တဲ့တောင်ရှိတော့ဘာလို့တိုးတက်မှုရှိလာတယ်လဲဆိုလို့ချင်းတိုးတက်မှုတော့လေးတော့မြင်လာတာပေါ့ဗျာ။မြင်လာတာဘာလို့တိုးတက်မှုရှိလာလဲဆိုတော့အရင်နှစ်ကတည်းကစာလို့ရှိရင်ပိုပြီးတည်ငြိမ်လာတယ်ပေါ့။တည်ငြိမ်လာဆိုတော့အရင်နှစ်ကတော့ဒီလိုတည်ငြိမ်မှုမျိုးမရလာဘူး။မရှိဘူးပေါ့။ဒီလိုတည်ငြိမ်မှုမရှိဘူးပေါ့နော်။နည်းနည်းဒီပြိုင်မဲ့အတင်းအဖြစ်အားပြောလို့ရှိရင်နည်းနည်းပြာရခတ်တဲ့အနေအထားလေးရှိတယ်ပေါ့ဒီနှစ်မှာတော့ဒီအဖွင့်ပွဲစဉ်ပေါ့ဒီနှစ်အဖွင့်ပွဲစဉ်စင်ကာပူကိုနှစ်ဂိုးသုံးရနဲ့နိုင်တဲ့ပွဲစဉ်မှာတော့သူ့မျိုးအပိုင်းလေးတွေတော်တော်ညော့နေလာတာတွေ့ရတယ်ပေါ့တူးချင်းချီသွန်းရကတော့တိတ်ပြီးတော့တိတိတတ်တာကြောင်းလဲတိုးတက်လာတာမျိုးမရှိပါဘူးသူတို့လည်းပဲဟိုအတင်းလိုက်အနေအထားတော့တယောက်နဲ့တယောက်အချင်းချင်းလေးတွေပုံမိလာတာလေးတွေရှိတယ်တခုတော့ရှိတာပေါ့ဗျာဟိုကွင်းထဲမှာဘောလုံးကဟိုအနိုင်ရဖို့အတွက်ကိုပဲပို့ပြီးတော့ဟိုဥတည်တာကောင်းနေတယ်လို့ကျွန်တော်အဲ့လိုမျိုးအကြံပြုချင်ပါတယ်ဟိုတခါပြန်ကြတော့လေလိုဝဲတာနဲ့ပို့ပြီးတော့ကွင်းထဲမှာအနှာပလေးတွေမှာနောက်ပေါက်လေးနဲ့ချိတ်ပြီးတော့ဟိုဘာလို့ညာလေးကြီးอ่ะအဲ့ဒါလေးတွေတော့နည်းနည်းရှော့ပြီးတော့လူတာပေါ့နော်အနှာပလေးတွေတော့ဟိုဘယ်လိုပြောရမလဲကိုကိုကိုယုံကြည်မှုလွန်ကဲတာမျိုးလေးတွေတော့နည်းနည်းရှော့ပြီးတော့ဒီအတင်းလိုက်စုဖွဲ့မှုကောင်းကောင်းနဲ့စကားဘူးတော့လူတယ်ပေါ့ဟိုပြောင်းလို့ပြန်ကောင်းအောင်လို့ဆိုချင်တော့ပြီးခဲ့တဲ့နှစ်နှစ်နဲ့စာရင်ယုံကြည်မှုပိုကောင်းလာတယ်အခြေအချက်ပိုပြီးလိလာတယ်နောက်တစ်ခုကဟိုအရင်လိုစိုင်ဘက်ကဖိအားပေးတာလို့ရှိရင်ကျင်းထဲမှာရုပ်ရည်ဆင်ပြဘာလို့အောင်မသိတာမျိုးတွေမရှိတော့ဘူးဒါတွေတိုးတက်လာတယ်လို့ပဲပြောရအောင်ပေါ့နော
်မြန်မာအသင်းဟာ2015ခုနှစ်စင်ကာပူမှာကျင်းပခဲ့တဲ့28ကြိမ်မြောက်အရှေ့တောင်အာရှအစားပြိုင်ပွဲမှာတော့နောက်ဆုံးဘောလူပွဲအထိတက်ခဲ့ပြီးတော့အဲ့မှာထိုင်းသင်းကိုရှုံးပြီးတော့ဒုတိယငွေတံဆိပ်ရခဲ့တာဖြစ်ပါတယ်။မြန်မာအသင်းဟာအရှေ့တောင်အာရှအားကစားပြိုင်ပွဲမှာရွှေတံဆိပ်ပူးတွဲတစ်ကြိမ်ပါဝင်စုစုပေါင်းရွှေတံဆိပ်5ကြိမ်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့နောက်ဆုံးအကြိမ်ရွှေတံဆိပ်ရခဲ့တာကတော့1983ခုနှစ်ကဖြစ်ပါတယ်။ဆိုတော့မြန်မာအသင်းအနေနဲ့ဒီကြိမ်မှာဘိုးဆွဲပြီးတော့ရွှေတံဆိပ်ရနိုင်မလားဆိုတာကတော့ရင်ခုန်စွာနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားကန္တာကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ30နဲ့50လို့ကနေနားဆင်နိုင်ပါတယ်။မနက်ဖြန်ကြာသာပတင်းတွေမနက်ဖြန်6နာရီကနေ9နာရီထိထုတ်လွှင့်တဲ့အစီအစဉ်တွေကတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရစတဲ့အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမရှင
်။ American Bank ကူဟန်ကျွန်းကို Missile Drone နဲ့ပစ်ခတ်မဲ့အစီအစဉ်ကိုဆိုင်းငံ့ဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကဆုံးဖြတ်လိုက်တာဟာအင်တာမအမျိုးမြင့်ကြီးရရောက်တဲ့အချိန် American သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တခြားနည်းလမ်းနဲ့ဖြည့်ရှင်းတာဆိုးရတဲ့အကျိုးဆက်တွေနဲ့လက်ခံနိုင်စရာလည်းမရှိတဲ့အချိန်ဒီကနေ့ပဲတူတက်လူမှုကွန်ရက်မှာသမ္မတထရန့်ကပြောဆိုလိုက်တာပါ။အမေရိကန်ပြည်သူဗာဂျီးနီးယားပြည်နယ်ရှာလော့စ်ဘေးမြို့မှာထိခိုက်ဒေဆုံးမှုတွေကျင်းပတဲ့အထိဖြစ်ခဲ့တဲ့စင်နေကလူမျိုးရေးထိခိုက်ရုံးတွေနှစ်ဖက်စလုံးကိုသမ္မတထရန့်ကထပ်မံပြစ်တင်လိုက်ပါတယ်။နာဇီလူလားသူတွေလူပြည်ကြီးစိုးရေးဝါဒီတွေပေါ်ပြစ်တင်ပြောဆိုထားပြီးတံပြန်ဆန္ဒပြသူတွေနဲ့ပတ်သက်လို့တစုံတရာမပြောခဲ့တဲ့တင်းလာနေတဲ့ကရုံးမြင့်တန်ချမ်းမှာပြောကြားခဲ့တဲ့ကြေညာချက်အပြီးနောက်တစ်ရက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတကနှစ်ဖက်စလုံးကိုပြစ်တင်ပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတရဲ့ပြောဆိုချက်ကြောင့်သူ့ရဲ့ Republican Party ဝင်တွေပါဝင်လွှတ်တော်အမတ်တွေပြစ်တင်ဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့တာပါ။ဒီချိန်မှာလူကြီးကြီးစိုးရွားရီဟိုတံပြန်ဆန္ဒပြသူလူအုပ်ထဲအမျိုးသားတစ်ယောက်ကကားနဲ့ဝင်တက်ရကတေဆုံးသွားသူအသက်32နှစ်အရွယ်အမျိုးသမီးဟက်တာဟေယာရဲ့ဇာပနာကိုဒီကနေ့ချင်းပတ်မှာဖြစ်ပါတယ်။ဇာပနာကိုတော့ရှာလော့ဆွေးမျိုးကပါရမောက်ရွှေရှင်ုံမှာချင်းပတ်မှာဖြစ်ပြီးလူအများများလာရောက်လိမ့်မယ်လို့မျှော်လင့်ထားကြောင်းလဲရွှေရှင်ုံကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်တွေကိုဖိနှိပ်မှုတွေရှိနေစေနိုင်ငံတွေနဲ့မြန်မာနိုင်ငံဟာအထူးဆိုးရင်ပေါ်ရနိုင်ငံတကာနိုင်ငံဖြစ်အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီအစဉ်စာတက်ကပေါ်ပြလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကိုယ်ဝယ်ရာဘာသာရေးအဆောက်အအုံတွေကိုဖျက်ဆီးမှုတွေဘာသာရေးမုန်းတိမှုတွေအတွက်လှုံ့ဆော်မှုတွေရှိခဲ့တာကြောင့်အထူးဆိုးရင်စေရနိုင်ငံတကာနိုင်ငံဖြစ်လွတ်လပ်ခွင့်အစီအစဉ်ခန်းစာမှာသတ်မှတ်ခဲ့တာပါ။
ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညပိုင်းအစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေဒူဗင်စကီဖြစ်ပါရရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွာညိုပါ။
This program has come to you from the Voice of America, Washington.